Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါလိမ့်မယ်။ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ18ရက်ကြာသပတေးနေ့မနေ့ကအစည်းအဝေးကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုကမောင်စိုးမင်းနဲ့အတူပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်ဗဟိုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်အမေရိကန်ကထိန်းချုပ်ထားတာရုပ်သိမ်းပေးဖို့အမေရိကန်ကွန်ဂရက်ဆက်တော်ကိုတာလီဘန်နေအိတ်ဖွင့်ပေးစာရေးလိုက်တဲ့သတင်းဘာသာရေးလွတ်လပ်ခွင့်မရှိရကြောင်းစိုးရိမ်ရတဲ့နိုင်ငံချင်းမှာမြန်မာနိုင်ငံကိုအမေရိကန်နိုင်ငံကြီးဌာနကဆက်လက်ထည့်သွင်းထားတဲ့သတင်းဆက်ရထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဇာကာဝါကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့စူးစမ်းနေပေမဲ့တွေ့ခွင့်မရသေးခင်မှာဒေါ်စုနဲ့အနီးဆက်သုံးပုဂ္ဂိုလ်ကိုတွေ့ခဲ့ပါတယ်ဒီပေါ်မှာနိုင်ငံရေးတုတ်တက်သူတွေရဲ့အမြင်ကတော့
အခုတစ်ခေါက်မှလည်းမြန်မာနိုင်ငံရဲ့ပြည်ပခတ်တွေကိုအမြင်နိုင်ဆွေးနွေးဖို့ဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာအရေးကြီးတဲ့ဆုံချက်ဖြစ်တယ်ဆိုတာသူသဘောပေါက်ပုံရရတယ်အကြောင်းမလို့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ပြန်မရတဲ့အခါကျတော့
နိုင်ငံရေးအကဲခတ်ဥယျာဉ်ထုံးဖြစ်ပါတယ်သတင်းလေးအပြီးနားဆင်ရပါမယ်ရန်ကုန်မှာတော့ကျူးရက်ွက်တွေကိုအာဏာပိုင်တွေကတစ်ခုပြီးတစ်ခုဖယ်ရှားနေပါပြီတီးတိမ်မျိုးကိုဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ဒေသခံအမျိုးသမီးနှစ်ဦးကိုအဓမ္မပြုကျင့်ပါတယ်မင်းဆောင်မျိုးမှာတော့ရာနဲ့ချီတဲ့မြန်မာတွေကိုထိုင်းကကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်ဒီလိုသတင်းတွေကိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသာပတိနေမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။အာဖဂန်ဗဟိုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးဗန်နာအေးရာပိတ်ဆို့တန်းခတ်ထားတာကိုရုတ်သိမ်းမပေးရင်အာဖဂန်နစ္စတန်နိုင်ငံကနေဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးကအမေရိကန်ကွန်ဂရက်ဆက်တော်ကိုဗိုလ်ထုနေ့ကအိတ်ဖွင့်ပေးစာတစ်စောင်ရေးသားတတိပေးလိုက်ပါတယ်ပိတ်ဆို့မှုတွေဟာကွန်ဒိုရင်းနဲ့စီးပွားရေးလုပ်ငန်းတွေဒါမကဘဲနဲ့အခက်အခဲကြုံနေရတဲ့တန်းတဲ့ချီရဲ့အာဆန္ဒမှုအကူအညီပေးကိစ္စတွေမှာပါထိခိုက်နစ်နာနေရတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာခီရဲ့ရုံးကအင်္ဂလိပ်ဘာသာအပါအဝင်ဘာသာပေါင်းစုံနဲ့ရေးသားထုတ်ပြန်တဲ့စာမှာဖော်ပြထားတာပါအာဖဂန်နစ္စတန်နိုင်ငံမှာဩဂုတ်လကကြောပြန်အာဏာရခဲ့တဲ့တာလီဘန်အစိုးရအနေနဲ့လူ့ကျိုးရေးနိုင်ငံရေးတည်ငြိမ်အောင်ဆောင်ရွက်နိုင်ငံကြောင်းပြောဆိုခဲ့ပေမဲ့စီးပွားရေးပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပြောဆိုခဲ့ပါတယ်အာဖဂန်ပြည်သူတွေရင်ဆိုင်နေရတဲ့အခြေခံစိန်ခေါ်မှုဟာဗန်နာရေးအချက်အလက်ဖြစ်ပြီးအာဖဂန်ဗဟိုဘဏ်ရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိန်းချုပ်ထားတာအဓိကအကြောင်းရင်းဖြစ်နေတွေ့ရှိရတဲ့အကြောင်းလည်းအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်
ဆူဒန်နိုင်ငံမြို့တော်ခါတွန်မှာမနေ့ဗုဒ္ဓဦးနေ့ကစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တဲ့အတွက်နှစ်ဦးသေဆုံးခဲ့တယ်လို့ဒီမိုကရေစီအရေးဆရာဝန်များအဖွဲ့ CDC ကပြောပါတယ်။ဒါအပြင်ဆန္ဒပြသူဒါဇင်ပေါင်းများစွာဟာလည်းဒဏ်ရာရရှိကုန်တယ်လို့ပြောပါတယ်။စစ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတာတွေဟာမြို့တော်ခါတွန်နေရာအနှံ့တင်သာမကတခြားမြို့တွေမှာလည်းဖြစ်ပွားခဲ့ပါတယ်။ဒါအပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာမျက်ရည်ပုံးတွေနဲ့လည်းပြစ်ခတ်ခဲ့တယ်လို့မိုဘိုင်းဆက်သွယ်ရေးလိုင်းတွေကိုလည်းဖြတ်တောက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဆန္ဒပြသူတွေဟာအာဏာသိမ်းစစ်တပ်အနေနဲ့အယက်သားအစိုးရလက်ကိုအပြည့်အဝအာဏာပြန်လည်အနှံ့ရေးနဲ့အဲ့ဒီအတက်တော်ဝင်ရှိတဲ့စစ်ကောင်းဆောင်တွေကိုတရားခုံရုံးတည်အပြစ်ပေးရေးတောင်းဆိုနေကြပါတယ်ဆူဒန်နိုင်ငံကိုအယက်ဖက်နိုင်ငံရေးသမားတွေကဒီမိုကရေစီစနစ်အသွင်ကူးပြောင်းရေးလှုပ်ဆောင်နေစဉ်မှာစစ်ဘက်ဆိုင်ရာခေါင်းဆောင်တွေနဲ့တင်းမာမှုရှိခဲ့ပြီးနောက်စစ်အာဏာသိမ်းမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေတဲ့ယမန်နိုင်ငံမှာကုလသမဂ္ဂဝန်ထမ်းတယောက်ကိုဟူတီတပုံတွေဖမ်းဆီးထားပြီးအဆက်အသွယ်မရဘဲထိန်းသိမ်းထားတာတပတ်လောက်ရှိနေပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ
် Turning to Yemen I can tell you that the Secretary General is deeply concerned about the arrests and detention of two
ဒီလာဇန်ကကုလသမဂ္ဂဝန်ထမ်းတယောက်ကိုဟူတီတွေဖမ်းဆီးထိန်းသိမ်းထားတဲ့ပေါ်အတွင်းမှုချုပ်ကသူပဲဆိုရင်နေပါတယ်ဖန်ထားတဲ့သူတွေကိုအများဆုံးပြန်လွတ်ဖို့လဲတောင်းဆိုပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရစ်နယူးယောက်ကုလသမဂ္ဂရုံးချုပ်ကဗိုလ်ထုနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါ လူခွေရေးဆိုင်ရာယုံနဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO မှာလက်လုံနေတဲ့ကုလသမဂ္ဂဝန်ထမ်းအမျိုးသားနှစ်ယောက်ကိုတော့နိုဝင်ဘာလ5ရက်နဲ့9ရက်နေ့တွေမှာတီးခြားစီဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဖမ်းဆီးထားသူတွေကိုစွဲချက်တင်အရေးယူတာမရှိသေးဘူးလို့ဖမ်းဆီးရဲ့အကြောင်းရင်းကိုလည်းမသိရသေးဘူးလို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါယေမန်နိုင်ငံရေးကုလသမဂ္ဂလူညွန်ရေးကောင်စီမှပြီးခဲ့တဲ့ကြာသပတေးနေ့ကမဆွေးနွေးခင်ဖက်စစ်ခံရသူတွေကိုပြန်လွတ်ဖို့ဟူတီအာမခန်ပြောကြားခဲ့တဲ့အကြောင်းနဲ့အာမခန်ပြောကြားချက်နဲ့ပတ်သက်လို့လည်းလူညွန်ရေးကောင်စီကိုအတိပေးထားတဲ့အကြောင်းကုလသမဂ္ဂအကူအညီမှုချုပ်ယုံကပြောပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂဝန်ထမ်းတွေရဲ့အထူးခံစားခွင့်အနေနဲ့အရေးယူမှုကနေကင်းလွတ်ခွင့်တွေကိုချိုးဖောက်ပြီးဆက်လက်ဖက်စစ်ထားဆဲဖြစ်သလိုပြန်လွတ်ပေးဖို့ကတိကိုလည်းပြတ်ခွက်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။
ဘယ်လာရုစ်နိုင်ငံအနောက်ပိုင်းပိုလန်နယ်စပ်မှာယာယီတဲတွေနဲ့စခန်းချနေကြတဲ့နိုင်ငံရွှေ့ပြောင်းနေထိုင်မှုစူးစမ်းနေကြသူတွေကိုဘတ်စကားတွေနဲ့ပြောင်းရွှေ့သွားကြပြီလို့ပိုလန်အရာရှိတဦးကိုကိုကာဘီဘုံရူးနေကသတင်းတွေမှာဖော်ပြထားပါတယ်။အရှေ့လေပိုင်းဒေသကနေလာရောက်ကြသူတွေအများစုပါဝင်တဲ့အဲ့ဒီနိုင်ငံပြောင်းရွှေ့နေထိုင်မှုစူးစမ်းသူတွေဟာဒီလနိုဝင်ဘာ10ရက်နေ့ကတည်းကယာယီစခန်းချနေထိုင်နေကြပါတယ်။သူတို့ထဲကအများစုဟာနေရင်းနိုင်ငံတွေမှာပြိပကတွေမတည်ငြိမ်မှုတွေကြောင့်ဂျာမနီအပါအဝင်အနောက်နိုင်ငံတွေကိုအခွင့်အလမ်းတွေရှာဖွေဖို့အတွက်ဝင်ရောက်အခြေချဖို့ကြိုးစားနေကြပါတယ်။အဲ့ဒီလိုနိုင်ငံရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြတဲ့သူတွေကိုဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုရဲ့အစိုးရကမိဂိုဘုံတွေနဲ့တခြားလက်နက်တွေအကူအညီပေးခဲ့တယ်လို့ပိုလန်အစိုးရကဆွဆွဲခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့သူတို့ကိုပိုလန်နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေကမိသားရေပိုက်တွေမြေယူဘုံတွေအသုံးပြုပြီးမောင်းထုတ်ခဲ့ပါတယ်။ဒါပေမဲ့မနေ့ပုံရူးနေ့ကတော့အဲ့ဒီလိုတင်းမာမှုတွေရောပါသွားပြီးတဲ့နောက်ယာယီတက်စကန်တွေကိုပိတ်လိုက်ပြီးအနီးအနားမှာလည်းလူအနည်းငယ်ပဲရှိတော့တယ်လို့ပိုလန်ဒုတိယပြည်ထောင်စုဝန်ကြီးကပြောပါတယ်။ဘယ်လာရုစ်နိုင်ငံပိုင်သတင်းဌာနဘယ်တာကတော့အဲ့ဒီရွှေ့ပြောင်းနေထိုင်မှုစူးစမ်းကြတဲ့သူတွေကိုနယ်စပ်မှာရှိတဲ့ထောက်ပံ့ရေးစခန်းတစ်ခုကိုပြောင်းရွှေ့ထားလိုက်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျန်းမာရေးနဲ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကမ္ဘာတလောဘာသာရေးလက်ခွင့်မရှိတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံရဲ့ဌာနကနှစ်စဉ်ဆုံးဖြတ်သတ်မှတ်တဲ့အထက်မှာမြန်မာနိုင်ငံကိုလည်းဆက်လက်ထပ်သွင်းထားပါတယ်။နိုင်ငံတကာဘာသာရေးလက်ခွင့်ဆိုင်ရာ AUB ရဘာသာရေးလက်ခွင့်ချုပ်ပေါက်တဲ့အစိုးရတွေအဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကနှစ်စဉ်သတ်မှတ်ရမှာမြန်မာနိုင်ငံကိုဒီနှစ်မှာလည်းဆက်လက်စီရင်သွင်းထားတာပါ။မြန်မာ၊တရုတ်၊ရုရှား၊မြောက်ကိုရီးယား၊အီရန်ပါဝင်နိုင်ငံပေါင်း10နိုင်ငံဟာဘာသာရေးလက်ခွင့်ချုပ်ပေါက်မှုတွေကိုစနစ်တကျကျူးလွန်ရမှာပါဝင်ပတ်သက်နေတာဒါမှမဟုတ်လက်ခံထားတာကြောင့်စိုးရိမ်စရာနိုင်ငံတွေဖြစ်သတ်မှတ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဗိုလ်ထုနေကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ကမ္ဘာနေရာအနှံ့ကဘာသာရေးလက်ခွင့်ချုပ်ပေါက်မှုတွေကိုနိုင်ငံတကာအသံဝင်ကအရေးကြီးဖြစ်ရှင်းမှုလိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဘာသာရေးလက်ခွင့်ချုပ်ပေါက်တဲ့အစိုးရတွေအနေနဲ့အားနည်းချက်တွေဥပဒေတွေကိုပြင်ဆင်ပြီးအခြေအနေတွေတိုးတက်လာအောင်အမေရိကန်ကဖိအားပေးသွားမှာဖြစ်တယ်လို့ကျူးလွန်သူတွေတာဝန်ခံမှုရှိအောင်ကြိုးပမ်းမှာဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလက်ခွင့်ကော်မရှင်ရဲ့ဒီလဆန်းမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလည်းမြန်မာနိုင်ငံကအရင်ကတည်းကဘာသာရေးလက်ခွင့်အခြေအနေတွေနှိမ့်ချနေတဲ့တိုင်းသာဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအခြေအနေတွေပိုဆိုးလာကြောင်းလည်းဖော်ပြခဲ့ပါတယ်
။ထိုင်းမြန်မာနယ်စပ်ရှိမြန်မာဒုက္ခသည်စခန်းတွေအတွက်ဂျွန်ဆင်အန်ဂျွန်ဆင်ကိုကိုဗစ်ကာယောဂါကာဝယ်ဆေးတွေကိုအမေရိကန်ပြည်ထောင်စုက6လဒီဇင်ဘာလအတွင်းလှူဒန်းသွားမယ်လို့ဝါရှင်တန်ဒီစီနိုင်ငံရေးလောကအကြောင်းအဓိကရေးသားနေတဲ့ Politico သတင်းဌာနကမနေ့ဗုဒ္ဓနေ့ကဖော်ပြလိုက်ပါတယ်။ဒါဟာအမေရိကန်သမ္မတဂျိုးဘိုက်ဒင်အစိုးရကကမ္ဘာပရိပကဖြစ်တဲ့ဒေသတွေစီကိုကိုဗစ်ကာယောဂါကာဝယ်ဆေးတွေအကူအညီပေးမယ်လို့ခရီးပေးခဲ့တဲ့အစီအစဉ်ရဲ့တပိတ်တစိတ်တပိုင်းအကောင့်ထဲပေါ်မှုဖြစ်ပါတယ်။အဲ့ဒီလိုအကူအညီပေးတာကိုကုလသမဂ္ဂရဲ့ကာကွယ်ဆေးညီတူညီမျှရရှိရေးကိုဘက်စ်အစီအစဉ်ကနေတစင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မကြာသေးခင်ကမြန်မာနိုင်ငံကနေပြန်လာတဲ့အမေရိကန်သံတမန်ဟောင်းဘေးရစ်ချစ်စန်ရဲ့ပုဂ္ဂလိကခီးစဉ်မှာလည်းမြန်မာနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဆိုတာပါဝင်ပါတယ်။အဲ့ဒီခီးစဉ်မှာသူ့အနေနဲ့မြန်မာစစ်ကောင်းဆောင်တွေနဲ့တွေ့ပြီးကိုဗစ်ကာယောဂါကာကွယ်ဆေးကူညီနိုင်ရေးနည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။
ဂျပန်တောင်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးရမှာ သဘောထားကွဲပြားမှုတွေရှိပေမဲ့အကျိုးရှိခဲ့တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကပြောဆိုလိုက်ပါတယ
် Today's trilateral meeting was friendly, constructive, substantive.
ဒုနိုင်ငံခြားဆွေးနွေးမှုဟာနည်းနည်းနည်းနဲ့အပြူသဘောဆောင်ပြီးအနည်းသာရရှိခဲ့တယ်လို့သုံးနာရီကျော်ကြာခဲ့ပါတယ်လို့ဝန်ကြီးရှာမန်ကပေါ်ထူးနဲ့တင်းစားရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒါပေမဲ့တောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုချွန်ခွန်၊ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတက်ကီယိုမိုရီရိုနဲ့အတူပူးတွဲတင်းစားရှင်းလင်းပွဲကျင်းပမယ့်အစီအစဉ်ကတော့သဘောထားကွဲပြားမှုတွေကြောင့်ပြတ်ခဲ့ရပြီးအမေရိကန်ကိုယ်စားလှယ်တူထဲကတင်းစားရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။သုံးနိုင်ငံတာဝန်ရှိသူတွေတွေ့ဆုံရမှာတောင်တရုတ်ပင်လယ်ပြင်တွင်လွတ်လပ်စွာရေကြောင်း၊လေကြောင်းသွားလာနိုင်ကိစ္စဆွေးနွေးကြသလိုဒီမိုကရေစီနဲ့လူ့ခွင့်ရေးစံတမိုးတွေမြင့်တင်ဖို့ကြိုးပြုခဲ့ကြပြီးအင်ဒိုပစိဖိတ်ဒေသမှာအားလုံးပါဝင်ပြီးလွတ်လပ်ငြိမ်းချမ်းတည်ငြိမ်တဲ့အခြေအနေတွေကိုထိန်းသိမ်းထားဖို့တနေ့တန်အစ်တွေချမှတ်ခဲ့တဲ့အကြောင်းလဲဒုဝန်ကြီးရှာမန်ကပြောဆိုခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာအရမပြုကျင့်မှုကျူးလွန်တဲ့သူတွေကိုဓာရုနီနဲ့သင်္ကတအပါအဝင်ပြင်းထန်တဲ့အပြစ်တွေပေးဖို့နဲ့အမှုတွေတွေကိုမြန်မြန်ဆန်ဆန်စီရင်ဖို့ဥပဒေတရားကိုဗိုလ်ထူးနေပါပဲလွှတ်တော်ကအတည်ပြုလိုက်ပါတယ်။မကြသေးခင်ကစားလို့အမျိုးသမီးနဲ့ကလေးတွေအပေါ်အာရမပြုကျင့်မှုတွေတိုးလာနေရကနေထိထိရောက်ရောက်အေးယူမှုတောင်းဆိုမှုတွေထွက်ပေါ်လာရကလွှတ်တော်ကဥပဒေကိုအတည်ပြုလိုက်တာပါ။ဥပဒေအသေးအရာအာရမပြုကျင့်မှုဆွဲချက်တွေနဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုစီရင်ဆုံးဖြတ်စီရင်ဖို့ဖြစ်နိုင်ရင်လေးလလောက်အတွင်းမြန်မြန်ဆန်ဆန်စီရင်နိုင်အောင်ကဘာတလွားအစိုးရတွေကအထူးခုံရုံးတွေနိုင်ငံတလွားအစိုးရတွေကအထူးခုံရုံးတွေစီစဉ်ပေးရမှာဖြစ်ပါတယ်။လိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်သူတွေကိုလည်းနိုင်ငံတော်အချက်အလက်မှတ်တမ်းဌာနရဲ့အကူအညီနဲ့မှတ်တမ်းတင်စီရင်သွင်းထားမှာဖြစ်ပါတယ်ခင်ဗျာ
။ကြတာပတင်းနေမနဲ့ခင်ထိတ်တန်းအောင်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ UVO ကနေထုတ်လွှင့်နေတဲ့ဒီမနဲ့ခင်အစီအစဉ်ကိုအင်တာနက်ဆောင်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံအမျိုးသားပြည်နယ်တင်းမြတ်ရေးအတွက်ကြိုးပမ်းနေတဲ့နေပုံဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆဇာဂါဝါကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နီးစပ်တဲ့ NLD အမတ်ဟောင်းဒေါ်စုစုလွင်နဲ့အပြင်မှာတွေ့ဆုံခဲ့တယ်လို့အမည်မဖော်လိုတဲ့မျက်မြင်သက်သေတူကဆိုပါတယ် NLD ခေါင်းဆောင်ဒီနဲ့တွေ့ဖို့မစ္စတာဆဇာဂါဝါကြိုးပမ်းနေတယ်ဆိုတာကိုသူ့ရဲ့ရခိုင်ခီးစဉ်မှာပြောခဲ့တာပါဒီတော့ဒေါ်စုစုလွင်နဲ့ဆဇာဂါဝါတွေ့ဆုံမှုကနေဘာတွေမျှော်လင့်နိုင်ပါသလဲကိုဝင်းမင်းကစူးစီးတင်ဆက်ထားပါရခင်ဗျာ
။ဟုတ်ကဲ့ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်အဓိကထားဆွေးနွေးခဲ့တဲ့မစ္စတာဆဆာကာဝါအနေနဲ့ဒေါက်ဆန်းစုကြည်နဲ့နေချက်သူအရင်သမရာဟောင်းဦးထင်းကျော်ရဲ့ဇနီးလေးဖြစ်တဲ့ဒေါက်တာစစ်စုလင်းနဲ့နေပြည်တော်မှာတနေ့ကနေနေတဲ့ကတွေ့ခဲ့တယ်လို့အခုလိုပြောလာတဲ့အပေါ်ဆဆာကာဝါနဲ့တွေ့ဆုံတုန်းကြောပြခဲ့လားလို့မေးရမှာတိတိပါတီဥက္ကဋ္ဌဦးကုကိုကြီးကအ
ဲ့ဒါတော့သူဘာမှကျွန်တော်အဲ့ဒါတော့ထုတ်ပြောတာမရှိပါဘူး။ဒါပေမဲ့တခုကတော့ဒေါက်ဆန်းစုကြည်ကသူအပေပေါ့လေဘိုဂျိုအောင်ဆန်းလက်ထက်ကဒီဂျပန်သားကိုပြုပြင်ဖို့ပေါ့လေပြောထားတဲ့ဟာကိုဒါသူတို့တကယ်ကိုမူရင်းတိုင်းလောက်ဖြစ်အောင်ကိုစူးစမ်းထားတဲ့ဟာပေါ့လေသူအဲ့ဓာတ်ပုံလေးတော့ကျွန်တော်ပြပါတယ်ဆိုတော့ဒါလေးကိုလည်းရောဆန်းစုကြည်လက်ထက်ကိုသူပြန်ပြီးတော့ဘယ်လိုပြန်ပေးရမလဲပေါ့ဘယ်လိုပြန်ပြီးတော့ပြသရမလဲဆိုတာလေးတောင်မှဒီအမှတ်တရပေါ်လေအဲ့ဒါလေးပြောသွားတာရှိပါတယ်
အဲ့ဒီတော့အခုလိုပြောလာတာကဒေါက်ဆန်းစုကြည်နဲ့တွေ့နိုင်ဖို့လမ်းကြောင်းစရှာတဲ့သဘောမျိုးလားလို့မေးရမှာဦးကုတ်ကိုကြီးက
ဟုတ်ပါတယ်ဟိုနောက်တစ်ခုကတော့သူလဲမြမနိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားနေတော့ဆောက်ပထူးသဖြင့်တော့ဒီတိုင်းရင်းသားပြဿနာနောက်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့အခြားဒီမိုကရေစီပါတီတွေသူတို့အားလုံးရဲ့ဒီနိုင်ငံရေးအခမ်းအနားဒီ NLD အပါအဝင်ပြန်ပြီးတော့အရေးပါလာဖို့နိုင်ငံရေးနီလန်းအပေါ်မှာလူမှုပြန်ပြီးဝင်ကြည့်လာဖို့အရေးကြီးတယ်ဆိုတာကိုတော့ကျွန်တော်တို့ကနှစ်ဦးနှစ်ဖက်ပေါ်လို့ပြန်လည်ဆွေးနွေးပြပါမယ်။အဲ
့ဒီတော့ဘာကြောင့်အခုလိုဒေါက်ဆူဆူလင်းနဲ့တွေ့ဆုံမှုစဖြစ်လာတာလဲလို့မေးရမှာဦးရဲ့ထွန်းကလည်း
ဂျပန်အနေနဲ့ကတော့အရင်ဆုံးကတည်းကပေါ့နော်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခန့်တကြားမှာကြားဝင်ပြီးတော့စစ်သက်ညှိနှိုင်းပေးခြင်းနဲ့ခြံသားပေါ့နော်စိတ်စေတနာကောင်းရှိတယ်လို့ယူဆတယ်အရင်ဒီ NLD လက်ထက်မှာတော့လည်းရခိုင်အရေးကိစ္စနဲ့ပတ်သက်လို့ရှိရင်ဒီလက်နဲ့ကင်အပြစ်ခရဆဲရေးဆောင်ရွက်ပေးခဲ့တာအစဉ်လာလေးတွေရှိတယ်အခုတစ်ခေါက်မှာလည်းမြန်မာနိုင်ငံရဲ့ဖြစ်နေတဲ့ပြည်ပခတ်တွေကို ပြည်လဲတော်ဖို့ညှိနှိုင်းဆွေးနွေးဖို့ဆိုရင်ဒေါက်ဆန်းစုကြည်ဟာအရေးကြီးတဲ့ဆုံချက်အဓိကခေါင်းဆောင်ဖြစ်တယ်ဆိုတာသူသဘောပေါက်ပုံရတယ်။ဒါကြောင့်မလို့ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်မရတဲ့အခါကျတော့တနည်းနည်းနဲ့သတင်းစကားရောက်နိုင်တဲ့ပုံကိုဟိုနာဆကကလည်းမကန့်ကွက်တဲ့သူတွေ့နိုင်တဲ့ဒီ NLD ပုံကိုတရားနဲ့အဲ့လိုတွေ့ပြီးတော့ NLD ပုံကိုတချို့နဲ့တွေ့တာတွေ့တယ်လို့ပဲယူဆပါတယ
်။ဒါချင်းမစ္စတာဆဆာကာဝါဘက်ကလည်းသူပြောခဲ့တယ်လို့အခုရန်ကုန်မှာ NLD ခေါင်းဆောင်တွေနဲ့တွေ့ဖို့ကြိုးစားနေတယ်ဖြစ်မဖြစ်တော့မသေးကြသေးဘူးလို့ NLD ခေါင်းဆောင်ဘက်နဲ့နေဆက်သူအမျိုးဖော်လို့သူကလည်းပြောပါတယ်ဒီပေါ်ဥက္ကကိုကြည့်ကိုဆက်မေးရမှာ
မီဒီယာမှာတွေ့ရတာကတော့ NLD ဘက်ကပုံကိုယ်တွေနဲ့လည်းပဲတွေ့ဆုံတယ်လို့ဆိုတာတွေ့ရတဲ့အခါကျတော့ဘာတွေများထူးခြားလာမလဲဆိုတာကိုတော့တော်တော်လေးစိတ်ထုတ်ရှားတယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့တခုတူကိုအဓိကပြောလိုက်တာကကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအချက်အလက်ကိုကြော်လွှားနိုင်ဖို့အထူးသဖြင့်တော့ဟိုအရင်အရင်ရုပ်ောက်ပွဲမတိုင်ခင်မှာနိုင်ငံရေးသဘောတူညီမှုဘာမှကိုမရခဲ့ဘဲနဲ့ရုပ်ောက်ပွဲတွေကိုဖြတ်တန်းခြင်းဖြတ်တန်းခြင်းနဲ့နောက်ဆုံးဒီချိန်မျိုးရောက်သွားတယ်ဒါကြောင့်မလို့အခုချိန်ဒီမှာအရေးတကြီးလိုအပ်နေတာက transitional agreement ပေါ့နော်အတင်ကူးပြောင်းရေးကာလသဘောတူညီမှုကြဖို့အတွက်တဦးချင်းစူးစမ်းကြတဲ့ပုံကိုယ်တွေရောနိုင်ငံလိုက်စူးစမ်းတဲ့ပုံကိုယ်တွေရောအထူးသဖြင့်တော့အာဆီယံအထူးကိုယ်စားလှယ်ရဲ့ဂျာဝင်ဆောင်ရွက်မှုဟာအခုကတော့စုံချက်လိုဖြစ်နေတာပေါ့နော်အဲ့ဒါကိုအားလုံးကဝိုင်းပြီးတော့အားပြီးဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်
အဲ့ဒီတော့အခုလိုတွေ့ဆုံမှုတွေကနေဘာတွေအဓိကမျှော်လင့်နိုင်ပါလဲလို့မေးရမှာဦးရဲချွန်ကလည
်းတကယ်လို့နာဆာအနေနဲ့တွေ့ဆုံဆွေးနွေးဖို့နောက်မှလိုမှုရှိတယ်ဆိုရင်တော့ဒီလမ်းကြောင်းကိုမသိကျင်အောင်ဆောင်နေလို့ရတာပေါ့တကယ်လို့သူ့အနေနဲ့အဲ့ဒါကိုလုံးဝမလိုလားဘူးဆိုလို့ရှိရင်တော့ဒီလမ်းကြောင်းကိုဖြတ်တော့မှာပေါ့နော်ဖြတ်တာပြန်လာတဲ့သဘောထားအပေါ်မှာစောင့်ကြည့်ရမှာလို့ထင်တယ်အဲ့ဒီပုံမှာတိုးတက်မှုရှိတယ်ဆိုရင်တော့ဂျပန်အနေနဲ့လည်းဆက်ပြီးတော့ဆောင်ရွက်ပေးဖို့အတွက်အားတက်မှာပေါ့ဗျာ
တကယ်တော့ပကြကကပြီးခဲ့တဲ့အာဆီယံထိပ်သီးပွဲမှာဖဲချင်းခံခဲ့ရတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုမစ္စတာဆဆာကာဝါအပြင်ကမ္ဘာအင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတွေကဝါရင်ပုဂ္ဂိုလ်နဲ့ကိုယ်စားလှယ်တွေလာရောက်တွေ့ဆုံခဲ့ပြီးအခုလိုဆက်ဖြစ်လာတာပါခင်
ကိုဝင်းမင်းပြောပြခဲ့တာပါခင်ဗျာအခုဆက်ပြီးနားဆင်ရမှာကတော့ရန်ကုန်မြို့ကအခြေအနေပါရန်ကုန်တိုင်းမြို့နယ်တချို့မှာကျူးကျော်အင်ယာရှင်းလင်းရေးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဒီရပိုင်းတဲ့ဇက်တိုက်လုပ်နေပါတယ်မြို့တော်တန်ရှင်းရေးအတွက်လို့စီပင်သားယာကအကြောင်းပြပြောဆိုပေမဲ့ဒါဟာလူညိုရေးစိုးရိမ်ချက်ကြောင့်လို့အခုလိုတပြိုင်တည်းထဲလှုပ်ဆောင်လာတာဖြစ်တယ်လို့ဒေသခံတွေသုံးသပ်နေပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ဦးတင်မောင်တန်းပြောပြပေးပါဦးဗျာ
ရန်ကုန်တိုင်းမြောက်ပိုင်းခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ရဲ့ဒီရက်ပိုင်းအတွင်းစီဝေးဆုံးဖြတ်ချက်အရလိုင်းသားရတမျိုးလုံးကကျူးကျော်အဆောက်အဦးနဲ့စုပုံထားရှိတဲ့ပစ္စည်းတွေကိုဖျက်ဆီးဖယ်ရှားရှင်းလင်းသွားမယ်လို့လိုင်းသားရစီမံသားရအုပ်ချုပ်ရေးမှူးရုံးကအင်္ဂါနေ့ကအသိပေးလိုက်ပါတယ်အသိပေးစာထုတ်ပြန်တဲ့ရက်ကနေတပတ်တွင်အပြီးဖယ်ရှားပေးရမယ်လို့လည်းဒီထုတ်ပြန်စာတွေမှာရေးသားထားတာပါကျူးကျော်တွေလို့ထုတ်ပြန်ချက်မှာရေးသားထားပေမဲ့တချို့နေရာတွေမှာလမ်းပါကြီးတစ်ဖက်တစ်ချက်ကအစွန်းထွက်လူနေအိမ်တွေဈေးဆိုင်တွေပါထက်ပေးကြရတာပါဒီနေ့လိုင်းသားရ900ကွက်မှာရှိတဲ့မိခွက်ဈေးလမ်းပေါ်ကဆိုင်တွေကိုအင်အားသုံးပြီးရှင်းနေနေပါတယ်နိုဝင်ဘာ18ရက်မှာဒီဆိုင်တွေကိုအပြီးဖြတ်ပေးရမှာဖြစ်ပြီးအခုလိုဖိအားပေးလှုပ်ဆောင်နေတာတွေကိုသဘောမကျကြောင်းဆိုင်ရှင်တွေကပြောကြပါတယ်
ကျွန်တော်ကတော့ဒီဘက်ကကြားရတာပဲ။အဲဒီကလမ်းမကြီးကသူတို့ပြောရတဲ့အမှန်တရားတွေပြီးတော့စုံပုံပြီးတိုက်တဲ့ပုံစံမျိုးပေါ့ကွာ။အဲလိုကြည့်တော့ပဲလေးစုံလို့ကျန်တာ။အသာပဲယူပြီးတော့တိုက်တာပြီးအဲလိုမျိုးမိုက်ချဲတာပြစ်တာပြီးသူကအဲလိုမျိုးကြောက်တဲ့ပုံစံမျိုးပြီးအဲလိုကြောက်ပြီးတော့သူကရှင်းတာ။ဒီဘက်ရောက်တာဒီဓာတ်ရည်သေးတယ်လေးတွေပေါ့။ဒီတော့ဒီစိတ်နာအူးတယ်လေးတွေအပြောဒီအုံးတယ်လေးတွေအားဆိုင်ကျကယ်ဒီမားတွေဒေးသက်သမားတွေသူတို့ရောဒုက္ခရောက်တော့ဘူ
း။လိုင်းတရားမိကွက်ဈေးမှာရှိတဲ့စမ်းယူအထဲဆိုင်ကကိုအောင်မိုးကပြောသွားတာပါလိုင်းတရာမြို့နယ်ပြည်နယ်အောင်တရာအောက်ကကျူးကျော်အိမ်တွေကိုအောက်တိုဘာလ28ရက်မှာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကစတင်ရှင်းလင်းပြီးတဲ့နောက်နိုဝင်ဘာ1ရက်မှာလိုင်းတရာရန်ကုန်တိန်လမ်းမကြီးရဲ့တစ်ဖက်တစ်ချက်ကကျူးကျော်တွေကိုပါဆက်ပြီးရှင်းလင်းခဲ့တာပါအဲဒီနောက်လိုင်းတရာတမျိုးလုံးကကျူးကျော်အားလုံးကိုရှင်းလင်းဖို့အခုလိုထပ်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်ရန်ကုန်တိုင်းဒီကုံမျိုးသစ်စိတ်ကမ်းမျိုးတွေကကျူးကျော်နေထိုင်သူအားလုံးကိုလည်းရှင်းနေသွားမယ်လို့သက်ဆိုင်ရာမျိုးနဲ့စေပစာရာအုပ်ချုပ်ရေးကဒီကနေ့အတိအသေးထုတ်ပြန်ထားပါတယ်။အဓိကလမ်းမကြီးတွေပေါ်မှာကျူးကျော်နေထိုင်နေတဲ့အိမ်တွေဈေးဆိုင်ကမ်းတွေကိုအဓိကဖယ်ရှားခိုင်းထားပြီးရာဇဝတ်ကျင့်သုံးဥပဒေပုံမှန်133ကိုလည်းထုတ်ပြန်ထားကြောင်းဒီအမိန့်ထုတ်ပြန်ချက်မှာရေးသားထားတာပါ။ ဆိုင်ရွက်ကိုဖြတ်ပစ်ဖို့လာပြီးပြောတဲ့အခါမှာလဲစစ်ကောင်စီလုံခြုံရေးတပ်ဖွဲ့အမြောက်များနဲ့လာပြီးဖိအားပေးခဲ့ကြောင်းဒီကောင်စိတ်ကမ်းမျိုးနဲ့ကျက်စစ်သားလမ်းပေါ်ကလုပ်ငန်းရှင်တူကပြောပါတယ
်ကျွန်တော်တို့တစ်ချောက်ရှိတို့အဓိကမင်းရတော့ဝလမ်းမတန်းတွေပေါ့နည်းနည်းမင်းကြွားရတာပေါ့နော်ပုံအဆိုင်တွေသပင်ညှက်ဆိုင်တွေဒီလိုလဲလို့လဲစားတွေပေါ့အကုန်လုံးကတော့ဟိုအဆက်ခံရတာပေါ့ဒီလိုလူတွေဆိုတော့လည်းဘာပြောလို့ရမှာလဲပေါ့စိုက်တာလို့ပေါ့ဒါပဲရှိတာ
ရခုတိုင်းလိုင်းသားရမျိုးနယ်မှာကျူးကျော်နေထိုင်သူ9000လောက်ရှိပြီးအန်တလီအစိုးရလက်ထက်မှာသူတို့ကိုယာယီနေထိုင်ခွင့်ကတ်ထုတ်ပေးပြီးနေခွင့်ပြုခဲ့တာပါ။လိုင်သာယာမြို့နယ်ဟာစျေးုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တစ်ခုဖြစ်ပြီးမကြာခဏဆိုသလိုပေါက်ခွဲမှုတွေလက်နက်ငယ်နဲ့ပစ်ခတ်တိုက်ခိုက်တာတွေရှိတဲ့အတွက်ကြောင့်စစ်ကောင်စီဘက်ကလုံခြုံရေးကိုတဖြည်းဖြည်းတင်းကျပ်လာတာဖြစ်နိုင်ကြောင်းဒေသခံတွေကပြောကြပါတယ
်။ဦးတင်မောင်လန်းဖြစ်ပါတယ်ခင်ဗျာ။အခုတော့တီးတိမ်ဘက်ကိုသွားကြည့်ကြရအောင်ပါ။ချင်းပြည်နယ်တိတိမ်မြို့အာလွယ်ကျွေးရွာတွေကိုနိုဝင်ဘာ17ရက်ညစကောင်အချိန်မှာစစ်ကောင်စီတပ်သားတချို့ဝင်ရောက်လာခဲ့ပြီးအဲ့ဒီရွာကအမျိုးသမီးနှစ်ဦးကိုအဓမ္မပြုကျင့်ခဲ့ကြောင်းကာယကံရှင်မိသားစုဝင်တဦးက VOA ကိုအတည်ပြုပြောပါတယ်ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပြီးမှန်ကန်တယ်ဆိုရင်တော့ဥပဒေကြောင်းအရအရေးယူသွားမယ်လို့စစ်ကောင်စီကတုံ့ပြန်ထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုဦးခင်မောင်စိုးမင်းပြောပြပေးပါအောင်ဗျာ
ချင်းပြည်နယ်တိတိမ်မြို့နယ်အာလွယ်ကျေးရွာကနေအိမ်တစ်ခုမှာဒေသကာကွယ်ရေး PDF တပ်ဖွဲ့တွေရှိနေတယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီလနိုဝင်ဘာ17ရက်ည12နာရီမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဝင်ရောက်ရှာဖွေခဲ့ပြီးကလေးလေးယောက်ရဲ့မိခင်မိနီတဲ့အမျိုးသမီးကိုအာဓမ္မပြုကျင့်ခဲ့ကြပါတယ်။သူ့ရဲ့အမျိုးသားကိုတော့နေအိမ်တနေရာမှာတနတ်နဲ့ချိန်ချောက်ထားပြီးစစ်သား3ယောက်ကအဲ့ဒီအမျိုးသမီးကိုအာဓမ္မပြုကျင့်ခဲ့တာလို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်။အဲ့ဒီတညထဲမှာပဲအနီးအနားကသူတို့ဆွေမျိုးရဲ့နေအိမ်နောက်တလုံးကိုလည်းအဲ့ဒီစစ်သားတွေကပဲဝင်ရောက်ရှာဖွေပြီးနောက်ထပ်အမျိုးသမီးတယောက်ကိုအာဓမ္မပြုကျင့်ခဲ့ကြပါတယ်စစ်ကောင်စီတပ်သားတွေကအဲ့ဒီလိုအနိုင်ကျင့်ခဲ့တယ်ဆိုတာကိုပထမအမျိုးသမီးကအခင်းဖြစ်ပြီးသုံးရက်အကြာကျေးရွာအုပ်ချုပ်ရေးမှုကိုတိုင်တန်းခဲ့ပါတယ်ဒုတိယအမျိုးသမီးကတော့ကြောက်ရွံ့နေတဲ့အတွက်နိုဝင်ဘာလ18ရက်နေ့ကြာမှသူ့အနေနဲ့အာဓမ္မပြုကျင့်ခံခဲ့ရတယ်ဆိုတာဝန်ခံလိုက်တယ်လို့သူတို့ရဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်
ကျမဆိုရတော့ဒီ7ရက်လောက်ပေါ်ရနော်ဒီရက်ကအခုဆက်ပေါ်တာနှစ်ပင်ပေါ့နှစ်ပင်နော်ပထမဒီချင်းခါလေမိမနဲ့ဒီနေ့ပေါ်တဲ့မိခိုင်မိမရဲ့ရောက်ကြနော်အဲ့ဒါဒီကို
အာလွေကျေးရွာရဲ့အုတ်ချုပ်ရည်မှုဥဝေတန်းကတော့ပထမအမျိုးသမီးရဲ့ကိစ္စကိုအဲ့ဒီရွာမှာတာဝန်ကျနေတဲ့စစ်ကောင်စီအရာရှိတွေစီပြန်ပြီးတင်ပြခဲ့ပါတယ်ပထမအမျိုးသမီးကိုစစ်ကောင်စီအရာရှိတွေကခေါ်ယူစစ်ဆေးပြီးစစ်သားတွေလူယူသွားတဲ့လက်ဝတ်ရတနာတွေကိုပြန်ပေးခဲ့ပါတယ်။ဒါပေမဲ့အာဓမ္မပြုကျင့်ခဲ့တယ်ဆိုတာကိုတော့အဲ့ဒီအချိန်မှာဝန်မခံခဲ့ကြောင်းဥဝေတန်းက VOA ကိုပြောပါတယ်
။စစ်ကောင်စီကခေါ်ခိုင်းတာခေါ်ပြီးတော့နာယီတို့အာနတ်တို့အဲ့ဒါကိုစစ်သေးတော့ပြန်ကြပြီးတယ်ဒီတော့အဲ့ဒီအချိန်မှာတော့ဗာလဲမတင်းကျင်တာတော့လုံးဝမပြောဘူးလေ။ပြောလို့ရှိရင်တနတ်နဲ့ပြစ်တယ်လို့အဲ့လိုပြောလို့မပြောရဘူးရှိတာဒီလက်ရှိပြည်ရဲ့သူတော့အားလန့်တယ်တဲ့
အာဓမ္မပြုကျင့်နေဆိုတာစစ်တပ်အရာရှိတွေရှိမှပထမအမျိုးသမီးကမပြောခဲ့ပေမဲ့သူ့ကိုတော့အကြောင်းစုံဝန်ခံခဲ့ကြောင်းဥဝေတန်းကပြောပါတယ
်သူ့ယောက်ျားလည်းအခန်းထဲမှာမထွက်ခိုင်းတဲ့တနတ်နဲ့ရှိနေပြီးတော့အဲ့ဒီနှခေါင်းကနေတွေးလဲထွက်တယ်ပတ်စံကနေတွေးလဲထွက်တယ်ပြီးတော့ဒီရှိုးခန်းမှာနှက်ကယူခိုင်းပြီးတော့အဲ့ဒီမတင်းကျန်တယ်လို့ပြောတာ
ပထမအမျိုးသမီးအာဓမ္မပြုကျင့်ခံရတဲ့ကိစ္စကိုချင်းအရက်ဖက်အဖွဲ့အစည်းတွေနဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအသီးသီးကြေညာချက်ထုတ်ပြန်ပြီးအရေးယူဆောင်ရွက်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုလိုက်ပါတယ်။ဒါတွေဟာလူသားဖြစ်တည်မှုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုဖြစ်လို့အကြမ်းဖက်စစ်တပ်ကိုထိရောက်တဲ့အပြစ်ဒဏ်တွေချမှတ်ဖို့လိုတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အတွင်းရေးမှူးက VOA ကိုပြောပါတယ်။
အခုလာဒီမတင်းကျင်တဲ့ကိစ္စတွေကပတ်သက်လို့သူချင်းကလည်းဒီလူသားချင်းမျိုးကိုဆန့်ကျင်တဲ့ရာဇဝတ်မှုလို့ရှင်တော့ဒီညာဇဝတ်မှုတွေကိုသူတို့ကဆက်ပြီးချုပ်လို့နေတာဖြစ်တယ်။အဲဒီဟာကိုကျွန်တော်တို့ကကံလုံးဝလုံးဝလုံးဝကိုပြီးခံနိုင်တဲ့အဆုံးရှိဘူး။ဒါမှမဟုတ်ကဒီလူသားမျိုးသားမျိုးတွေကိုဒီမျိုးတော်ကိုခံမှုဒီရန်ကြရားတွေနဲ့ဒီအကြံဖက်စစ်ကောင်စီကိုထိရောက်တဲ့အဖြစ်အပျက်မျိုးတွေလုံးဖောင်းခဲ့တကယ်လည်းကောင်းဆိုတယ်ပေါ့နော်ဟုတ်။
အခုရှိနေတဲ့ကိစ္စကိုစစ်ဆေးသွားမှာဖြစ်ပြီးမှန်ကန်တယ်ဆိုရင်တော့စစ်ဘက်ဥပဒေအရက်ဘက်ဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းလေးပဲရှိသေးတယ်ဒီလိုမျိုးဖြစ်စဉ်တွေဖြစ်ခဲ့တဲ့ဆိုရင်က ဖြစ်ချက်မဖြစ်ခဲ့ဆိုတာလည်းကျွန်တော်မသိသေးဘူးဖြစ်ခဲ့တယ်ဆိုရင်လည်းကျွန်တော်တို့ကစုံစမ်းစစ်ဆေးလို့မှတ်ကန်တယ်ဆိုတော့တရားဥပဒေရေးကအရေးယူဆောင်ရွက်ပါလိမ့်မယ်အခုတော့ကျွန်တော်တို့ဖိုင်လိုက်စုံစမ်းစစ်ဆေးပြည့်အချိန်ပါတယ
်စစ်သား၃ယောက်ကပထမအမျိုးသမီးကိုညတကောင်အချိန်မှာအာရမပြုကျင့်ခဲ့တာဖြစ်ပြီးမနေ့အစောပိုင်းမှာအဲ့ဒီအထက်က၂ယောက်ကနောက်တစ်ချိန်ထပ်မံရောက်လာပြီးဒုတိယအချိန်အာရမပြုကျင့်ခဲ့ကြပါတယ်စစ်တပ်ဟာနှစ်ပေါင်း80အတွင်းပြိပကဖြစ်ပွားတဲ့နေရာတွေမှာအမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်တာတွေကိုလက်နက်အနေနဲ့အသုံးချနေတယ်လို့တိုင်းရင်းသားအဖွဲ့အစည်းတွေကလည်းထောက်ပြနေကြပါတယ်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းမြန်မာနိုင်ငံအနှံ့မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေပြီးပြစ်ဒဏ်တွေကနေကင်းလွတ်ခွင့်ရနေတယ်ဆိုတာဒီဖြစ်ရက်ကသက်သေပြနေတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကသူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။
တီတိန်မျိုးကအဖြစ်အပျက်တွေကိုဥက္ကမောင်စုံမင်းပြောပြသွားတာပါခင်ဗျာ။ထိုင်းနယ်စပ်မှာမြန်မာနိုင်ငံသားတွေဘယ်လိုအခွင့်အလမ်းတွေရရှိနေတယ်လဲဆိုတာကိုလည်းတင်ပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံသား900လောက်ကိုထိုင်းကျွမ်းမာရေးဌာနကနိုဝင်ဘာ18ရက်နေ့တုန်းကဖူးရင်ကျောင်းဝင်းတစ်ခုမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးခဲ့ပါတယ်။အရင်တည်းကကလည်းမဲဆောက်ဆေးတွေကမြန်မာတွေကိုခေါ်ပြီးကာကွယ်ဆေးတွေထိုးပေးခဲ့တဲ့အကြောင်းထိုင်းအခြေစိုက်PUA သတင်းတော့မအေးမှာကသတင်းပေးပို့ပါလေဗျာ
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တပ်ပီနယ်မဲဆောက်မြို့မှာနေ့စဉ်လိုလိုမြန်မာတွေအများစုရှိရာနေရာတွေနဲ့ရက်ွက်ကြေးရွာတွေမှာကိုဗစ်ကာကွယ်ဆေးကိုထိုင်းကျန်းမာရေးဌာနရဲ့အစီအစဉ်နဲ့လိုက်လံထိုးပေးနေပါတယ်။နိုဝင်ဘာလ18ရက်နေ့မှာတော့မဲဆောက်မြို့နယ်ကဖုံးတော်ကြီးကျောင်းတစ်ခုမှာလူ900လောက်ကိုကာကွယ်ဆေးထိုးပေးခဲ့တယ်ဆိုပြီးမြန်မာတွေကာကွယ်ဆေးထိုးနှံနိုင်ဖို့စေတနာဝန်ထမ်းဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ဦးမန်းမျိုးမြင့်ကအခုလိုပြောပြပါတယ်။
ဒီနေ့ဖြစ်တာဝါပွန်ကြွားလေဝါပွန်ကြွားဆိုတော့ဒီမဲဆောင်မြို့လေကောင်းပါပဲလူရောက်900ပေါ့900နီးပါးထိုးပေးမနေ့ကဈေးမှာထိုးတာတော့ဈေးကမှအလုတ်လုံနေရတဲ့အလုတ်သမားတွေဈေးရောင်းနဲ့ဈေးတွေရောလက်မရှိတဲ့လူရောမရှိတဲ့လူရောလက်မမရှိတဲ့လူအများစုပါသူတို့ကဘာဖြစ်လဲဆိုတော့သူတို့ဈေးရောင်းဆိုတာအများနဲ့ဆက်ဆံရတဲ့ဒီလူကြတော့မှထိုးလို့မဖြစ်ဘူးသူတို့ထိုးပေးရတော့ဗောထိုင်ကျမ်းမိုင်းဌာနအခုကတရားဝင်ရတရားဝင်ရောအကလုံးထိုးပေးတဲ့မဲဆောက်မဲဆောက်မှာရှိသမျှရက်ွက်ကြီးကြီးရအကုန်လုံးမဲ့သတို့ထိုင်ကျမ်းမိုင်းဌာနကလက်လက်ပြီးတော့ထိုးပြီးတာပဲဒီနေ့ဒီရက်ွက်ဆိုနောက်နေ့အခြားရက်ွက်ပေါ့အဲ့လိုမျိုးပဲတစ်ခါတလေလဲတနေ့တော့သုံးနေရ၄နေရလို့ထိုးပြီးတာရှိတယ်။ဥမာဒီလ25ရက်နေ့ဆိုလို့ရှိရင်မဲဆောက်မျိုးပဲရုံးမှာလူ1500ဆိုထိုးပြီးမယ
်။အခုဆိုရင်တက်ပြီနေတဲ့မှာတော့မြန်မာနိုင်ငံသားတွေတိန့်ကနန်းလောက်ထိကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံသားတွေဟာကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးရမှာဖြစ်ပေမဲ့တစ်ကြိမ်ထိုးပြီးဆက်မထိုးတာသက်မက်ရက်တွေမှာလာပြီးမထိုးနိုင်တာတွေနောက်ပိုင်းမှာရက်ကျော်ပြီးလာရောက်ထိုးနိုင်ကြတာတွေဖြစ်နေတဲ့အတွက်ထိုင်းကျန်းမာရေးဌာနကကွန်ပျူတာစနစ်နဲ့အချက်လက်တွေထည့်သွင်းရမှာနှောက်နှေးမှုတွေကြန့်ကြာမှုတွေကြုံနေရတယ်လို့လည်းဦးမန်းမျိုးမြင့်ကပြောပြပါတယ်
။မြန်မာနိုင်ငံသားတွေကတက်မှာကိုကြည့်တာဆေးရက်တစ်ခါထိုးပြီးချက်ဆက်မထိုးကျင်တော့တချို့ရတော့ဆေးရထိုးတော့ရက်ချက်ရမမှန်တော့မသိတာဟိုအလုံးတအလုံးရှုပ်တယ်လေမြန်မာနိုင်ငံသားလည်းအဲ့ဒါတအားများတာရက်ချိန်မမှန်တာတို့လာမထိုးတာတို့ရက်ကျော်တာတို့ရှုပ်တယ်ဖြေးကျမေးဝင်တယ်အလုံးရှုပ်တယ်ပါတယ်ချို့ကလည်းပေါ်ကျော်တာဝင်ဒီကလည်းဒီလိုအလေးမထားလို့ပြောမှာ
အခုဆိုရင်ထိုင်းအစိုးရကစက်တင်ဘာလကစပြီးလေးလအတွင်းနိုင်ငံအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ဖို့ရည်မှန်းထားပြီး2022ခုနှစ်နှစ်စပိုင်းမှာမြန်မာအပါအဝင်အင်းနီနာချင်းနိုင်ငံတွေကနေဆက်တွေကိုပြန်ဖွင့်ဖို့လဲအစီအစဉ်ဆောင်ရွက်နေပါတယ်။ဒီအတွက်မြန်မာနိုင်ငံသားတွေဝင်ပေါက်ထွက်ပေါက်ကြီးလို့ဖြစ်နေတဲ့မဲဆောက်မြို့ကိုအထူးသတိထားပြီးကိုဗစ်ကင်းစင်နိုင်ဖို့အတွက်ဆောင်ရွက်နေတာပါ။ဒီအတွက်တရားဝင်ရောတရားမဝင်အထောက်ထားမဲ့တွေကိုပါနေ့စဉ်ရက်ွက်အလိုက်ကိုဗစ်ကာကွယ်ဆေးထိုးနှံပေးနေတာဖြစ်ပါရဲ့ရှင်
။မအေးမရဲ့သတင်းပြပုချက်ဖြစ်ပါရယ်ခင်ဗျာ။ကျွန်တော်တို့ VO ရထိုးလင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရယ်ခင်ဗျာ။မကြာခင်မှာတော့ဦးကျော်စံသားရဲ့မြန်မာရေးတုံသက်ချက်လူမှုကျန်းမာရေးကဏ္ဍနဲ့တပတ်တွင်းအားကစားအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ
်။ VO American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ဂျူတောက်ဆက် 70TV အေရှာဘင်ဂျူတူချန်နယ်တရားတက်တာမှမဟုတ်ထိုင်းကွန်6ဂျူတူချန်နယ်တရား23တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူတူဖမ်းယူမှုအသေးစိတ်အချက်လက်ကိုဗီဒီယိုညမာပိုင်းအင်တာနက်စာမျက်နှာနဲ့ဗီဒီယိုညမာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်
မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ဗီအိုအေအမေရိကန်တန်ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ဆိုင်းလူမီတာ32ကီလိုဟတ်စ်96.3ကဆိုင်းလူမီတာ89ကီလိုဟတ်စ်6.5တုံညာကနေမနက်9:00နာရီအထိဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင် အခုတလောမြန်မာနိုင်ငံကိုပြည်ပဧည့်သည်တော်တွေလာရောက်နေကြတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်အသေးနဲ့ပြည်သူတွေဘဝအဆင်ပြေငြိမ်းချမ်းရေးအတွက်အထောက်ပံ့ဖြစ်စေနိုင်ပါသလားဒါမှမဟုတ်သူတို့နိုင်ငံတွေရဲ့အကျိုးစီးပွားအတွက်ပဲလားဆိုတာကိုမြန်မာအရေးအကဲခတ်ဦးရဲထွန်းနဲ့ဦးကျော်စံသာတို့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ပြည်တော်ခင်ဗျာအခုမြန်မာနိုင်ငံကိုနိုင်ငံညာစံတမန်တွေမိမျိုးစုံနဲ့လာနေကြတာတွေ့ရပါတယ်အဲ့ဒါနိုင်ငံညာကုစရေတွေပေါ့အစိုးရစံတမန်ဟုတ်တာလည်းဖြစ်မယ်တချို့လည်းပဲသူပုဂ္ဂလိကအစီအစဉ်လာကြတယ်ပေါ့လေအမေရိကန်ကလာတယ်ဂျပန်ကလာတယ်တရုတ်လာတယ်အခုထိုင်းကလည်းလာတယ်စသဖြင့်ဆိုတော့ဒီခီးစင်တွေဟာတိုက်ဆိုင်မှုဆက်ဆက်လာတူညီသောဥပဒေချက်တစ်ခုရှိရလို့များသုံးသပ်မိပါလား
တချို့ကိစ္စတွေကတော့တိုက်ဆိုင်မှုလို့ပြောနိုင်ပြီးတော့တချို့ကိစ္စတွေကတော့ရည်ရွယ်ချက်နဲ့ပြန်လည်ထိန်းကြီးတဲ့ counter balance သဘောမျိုးနဲ့လည်းပါနိုင်တယ်ဥပမာတရုတ်တန်နဲ့ဂျပန်တန်ပေါ့နော်သူတို့လာတာတွေကတော့ဒီနာဂါကအပေါ်မှာဆက်ဆံရေးကောင်းဖို့အတွက်ပြန်လည် counter balance ယူကြတယ်လို့ထင်တယ်ဘီရစ်ချတ်စင်တို့လာတာကတော့သူကိစ္စနဲ့သူလာကြတယ်လို့ကျွန်တော်ထင်ပါတယ်
ဒီပြင်တရုတ်လာတာတော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်။နောက်ဆုံးကြားတဲ့သတင်းတွေရရှိရင်တရုတ်ဟာတရုတ်နဲ့အာဆီယံပြည်ဆုံမဲ့ပွဲမှာမြန်မာကိုတက်ဖို့အတွက်သူကဖိတ်ကြားရလို့သိရပါတယ်။ဦးရဆောင်ဟုတ်ပါလား။အဲ့ဒါကိုပထမဆုံး confirmation လို့ယူမ
ယ်။ဟုတ်ကဲ့ခင်ဗျာ။အေးတရုတ်ကဒီဟာအတွက်ကိုတော်တော်လေးစူးစမ်းရတယ်လို့ကျွန်တော်တို့သိရတယ်။ဒီအစည်းအဝေးကလာမယ့်22ရက်နေ့လောက်မှာဘရူနိုင်းမှာလုပ်မှာ။အေရှန်ကဘရူနိုင်းဖြစ်တဲ့အခါကျတော့ဘရူနိုင်းဒီအစီအရဲ့ဥက္ကဋ္ဌကလည်းဖိတ်ဖို့လိုတယ်သူသဘောတူလို့ပို့လဲလိုတယ်လောလောလတ်လတ်ပြီးမတိုင်နိုင်ကလေးမှာတဲ့အစီအံကနတ်ဆကအကြီးကျယ်ကိုနိုင်ငံကောင်းဆောင်ဖြစ်နေမဖိတ်ဘဲနဲ့ပတ်ထားတာရှိတော့ဒါဟုတ်တရုတ်ကသူနဲ့ဒီအစီအံတွေ့တဲ့အစီအဝေးမှာဒါဟုတ်သူကဖိတ်ချင်တယ်ဖိတ်ချင်တော့သူကအဲ့ဒီကိုအရင်သွားတယ်အနောက်စင်ကာပူကိုသွားပြီးတော့ဤတယ်အဲ့ဒီကပြီးမှကျွန်တော်တို့နေပြီးတော့လာပြီးတော့တရင်ကောင်းပေးရင်နဲ့ဖိတ်တာပေါ့လေ
အဲ့တော့တရုတ်ဟာစစ်ကောင်စီအခုလိုမဖိတ်ခင်မှာအာဆီယံတို့ဘရူနိုင်းတို့စင်ကာပူတို့သဘောတူညီချက်ကိုရယူခဲ့ပြီဆိုတဲ့သဘောပေါ့အ
ဲ့ဒါလိုယူဆရပါတယ်အဲ့ဒါလိုဟိုသူသဘောတူချက်မယူဘဲနဲ့တော့အဲနေပြည်တော်မှာဖိတ်ပါတယ်ဖိတ်ဖို့အတွက်ဘယ်လိုစီစဉ်ထားပါတယ်ဆိုတဲ့တရင်ကောင်းသူပြောနိုင်မှာမဟုတ်ဘူးပေါ့နော်အခုတော့အဲဖိတ်ခဲ့တယ်ဆိုတဲ့ဟာကိုကျွန်တော်ကြားသိရပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ညမှာအာရှညာကအဓိကပြောထားတာကတော့သူတို့ဟာအတိုက်ခံနဲ့ဆွေးနွေးရမယ်ဆိုတဲ့သဘောနောက်ပြီးတော့သူတို့ကိုယ်စားလှယ်လိုင်းနဲ့ပဲဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဟာစစ်ကောင်စီဘက်ကအခြေမရတဲ့အတွက်ကြောင့်ဒီဟာကိုမဖိတ်ဘူးဆိုတာသိထားရပါတယ်ဆိုတော့အခုတရုတ်ကသွားပြီးတော့ပြောလိုက်တဲ့အခါမှာအဲ့ဒီအချက်ကိုသဘောတူညီမှုရခဲ့သလားသူတို့နဲ့အတိုက်ခံနဲ့သူတို့မတွေ့ရင်လည်းနေပါစေဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ကိုအာဂျန်ဆန်နာတန်စစ်ကောင်စီဘက်ကမလိုက်လျော့လဲနေပါစေဖိတ်ပါလို့များ green light ပေးလိုက်သလားအဲ့ဒါလေးစဉ်းစားကြရပါဘူ
းအဲဟုတ်ကဲ့ဗျာအဲ့ဒီကိစ္စတော့ဟိုပြုတ်တန်ကသွားဆွေးနွေးတဲ့အချိန်မှာတော့ဟိုကအာဒီကိစ္စကိုလည်းထည့်ပြောဖို့ထည့်ပြီးတော့တောင်းဆိုဖို့ဆိုတာတော့မှားလိုက်မယ်လို့ထင်တယ်သို့တော့ဒီဘက်ကအာဒီရတဲ့တရင်ပေါ့နော်ဒီဘက်က MP တရင်ဌာနကနေပြီးတော့တပ်သမားတွေနဲ့အဲဘိုးချုပ်ဇော်မင်းတို့ထွန်လို့ရရရတဲ့တင်အရာကတော့ဟိုတရုတ်နိုင်ငံမှာသုံးခေါ်ရှမ်းကဘာပြောတယ်ဆိုတာမဖော်ပြဘဲနဲ့အဲနာဇာကကနေပြီးတော့ Arisian Dialide, Surabe, Dore. So, Giara Garo, who do that maga, Joya Chida, Dore, Chima, Nazagale, and through Chin Domane, Ayane, Imania Kuya, Sure, Osago, Vetiabido, Tabido, Piobu Yare. So, through Lugene, Apido, Yamdo Aulu, who three Tamide, who need a letter Latano, who do are Lu, Jalaya Barbia.
Okay, through Lugina, Chi, Yamadovusura, Dinyama, Nama, Dizu, Nazu Bolly, Nama, Diga, Democracy, Lula, Lu, Tonsu, Taiwan, Winida, Lurego, Sanasin, Rep, Bidurego, through Lulaja, Lepolo Yarabo, through Aleve, Taikane, Nibia, Digat Napile, Yego, Diga Afim, Ton Yare, Tima, Digat Napile, Yedra, the Zonza Shim, Riven, and Lugwais, Rapire, Lupum Lumia, Nene.
นะดิซูบวนญาซีอานัลุซาดุคอนญาผิดไปแล้วครับเนี่ยดีกิสสะก็เลยโหเวจี้ပြောလို့ရှင်เนาะပြည်သူလူလူအမြင်မှာတော့ဒါကျင်းတ်ဆရာမရှိဘူးပေါ့သို့တော့သူတို့မှာတခြားကိစ္စတွေရှိသေးတယ်ဥပမာတရုတ်ဒီအနေနဲ့လဲမြန်မာနိုင်ငံမှာသူ့ရဲ့ဒီ โอ้โหตรุบกะแลลงขึ้นในฐานะที่เนี่ยนักศึกษาก็แลนักงานยินดีนิยมนําหมู่งวยเนี่ยเหมือนเนี่ยเฉยสรแล้วนักศึกษาก็แลไอ้เราโหผิดเสียจริงดิโดยตัวเดียวกับกะตรุผิดเสียจริงในองค์สาวต้องสู่เล่มเลยโหลแท้ๆกูนี่တော့จนตีอ่ะตะหลอกกะเดียวกับกะหลูลาต้องสู่ได้กิจกรรมอ่ะเอเนรีปาร์ตี้โหไม่ผิดไปด่าตะคู่เว้ยเราไปท้าไม่ได้แต่ในหาเนี่ยก็ตัวอ่ะมันไม่ยัดแต่อะเพียงแท้ๆ ပြီးတော့လောက်တာတရားဆွဲတာတွေကအခုနောက်ဆုံးဆိုရင်အနေဒီကောင်းဆောင်ဆွဲချောက်ရောက်ပြီးရုပ်ောက်ပွဲမှာမတမတဲ့ကိစ္စတွေမှာသူတို့လည်းတာဝန်ရှိတယ်ဆိုပြီးတော့တရားဆွဲထားတယ်ဆိုတော့ပြုတ်ကဖြစ်စေခြင်းတဲ့ဟာဟိုသူကအထက်ကျင်ပြီးတော့လုပ်နေတယ်လို့ဖြစ်နေတာဟုတ်ကဲ့ဆိုတော့အနေဒီကဟုတ်ကဲ့သတင်းရေးကလွဲလို့ပေါ့နော်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်တခုဒီမှာဒီလိုလိုက်ကိစ္စ
ော national interest ကိုပဲကြီးကြတာပါဒါမဲ့လည်းဒီကိစ္စမှာတော့တရုတ်ကသူတို့အကျိုးပဲကြီးလွန်းတယ်မြန်မာပြည်သူတွေတကယ်မျှော်လင့်တောင်းတနေတဲ့ဘက်ကတစွန်းတမရွေးအောင်မဆောင်ရွက်နိုင်ငယ်ပဲနဲ့လှုပ်သွားတယ်လို့ပြောရင်မှန်လားခင
်အဓိကသူစိုးရိမ်နေတာတခုကဒီမြန်မာနိုင်ငံမှာသူညှိနှုံနှံမှုတွေကဒီကိစ္စတွေမဖြစ်ခင်တော့ဖေဖော်ဝါရီလတနေ့မတိုင်ခင်တော့လက်လက်ကိုင်ပြိပခတ်တွေရှိနေပေမဲ့သူကသူညှိနှုံနှံမှုတွေကိုလုံခြုံစိတ်ချအောင်သူလှောက်ထားနိုင်တယ်အခုဒီပြိပခတ်အစ်စ်ပေါ်လာတဲ့အခါမှာသူကစိတ်မချတော့ဘူးသူအကျိုးစီးပွားတွေထိခိုက်မှာစိုးတဲ့အတွက်ကြောင့်မလို့ကျွန်တော်နိုင်ငံကိုငြိမ်ငြိမ်းချမ်းချမ်းနဲ့တစ်ဖက်ဒီကြေကြေလည်လည်နဲ့ချစ်ဆက်သွားနိုင်တဲ့လမ်းကိုသူသွန်းဖို့နေတာပေါ့အဲ့တော့နှစ်ဖက်စလုံးကအဲ့လိုလုံးလို့တိုက်တွန်းလို့မရဘူးသူတကယ်တော့နာဇက်ကဘက်ကိုတိုက်တွန်းနားချလို့မရဘူးဆိုရင်တော့သူကသူ့လုပ်ငန်းနေသူ့ရင်းနှီးမြှုပ်နှံမှုတွေလုံခြုံစိတ်ချရအောင်တော့သူကတနည်းနည်းနဲ့တော့လုပ်လိုက်မယ်လို့ကျွန်တော်ကထင်နေတယ်ဆိုတာကတော့ဗျာဟိုတစ်ဖက်ကအဲ့လိုနားမထောင်ဘူးပြန်ကန်တယ်ဆိုလို့ရှင်ပြုတ်ကအပေါ်မှာတိတိတန်တန်ချင်းချင်းရှားရှားဘာမှမပြောဘဲနဲ့သူကတစ်ဖက်ကိုလည်းသူ့ကိုမကန်အောင်သူကအကူအညီပေးလိုက်တာမျိုးပေါ့
ဟုတ်ကဲ့
အဲ့လိုမျိုးအခြေအနေမျိုးဖြစ်လာရင်တော့ဒါသကအနေနဲ့ကြံစည်တာတော့ကြီးကြီးဆန်ရလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာဂျပန်နိုင်ငံရဲ့အကျိုးဆောင်မစ္စတာဆာဇကာဝါအခုသူလာတဲ့ဆိုတော့သူတို့နှစ်ယောက်လည်းပဲတော်တိုက်ဆိုင်နေပါတယ်ဦးရဲတော်ကလည်းဆိုတော့ပြောခဲ့တယ်သူတို့ညီတဲ့အကျိုးသူတို့ကိစ္စတွေရှိစွန်းဒီခိုင်မာဖြစ်နေတဲ့အေအေနဲ့ကိစ္စလူတွေကအေအေကိုတရုတ်ကနောက်ကကြိုကင်ထားတယ်အစိမ်းမြောက်ကတိုင်းသားအင်အားစုတွေလိုပဲအေးဟာလည်းပဲထိုးထီးကြောင်းမလို့သတ်မှတ်ကြတယ်ဒါပေမဲ့ဒီငင်းငင်းရေးကိစ္စတွေမှာတရုတ်ကတည်းဂျပန်ကပိုပြီးချီလှမ်းဆက်နေသလိုဖြစ်နေပါလားခင်ဗျာအခုလောလောဆယ်ဖြစ်တဲ့ကိစ္စတွေမှာလည်းမစ္စတာဆာဇာကာဝါကအိမ်မှာကိုယ်တိုင်နှစ်ဖက်ကိုသွားတွေ့ရတယ်ရှိရဲဆိုတော့ဒီအရေးမှာတော့တရုတ်ကဂျပန်ကပိုပြီးထိရောက်နေတယ်လို့ပြောလို့ရမှာခင်ဗျာ
ဟုတ်ကဲ့ဒီကိစ္စမှာကတော့ဟိုအခုလှုပ်ရှားတဲ့လှုပ်ရှားမှုကိုကြည့်ရင်တော့ဂျပန်ကရှေ့ရောက်နေပြီလို့ပြောနိုင်ပေမဲ့တရုတ်ဘက်အနေနဲ့ကြတော့လေအဲ့လိုရှေ့ထွက်စရာမလိုတော့ဘူးဆိုတဲ့အနေထားလို့ကျွန်တော်အထင်နဲ့သူရဲ့အဲ့ဒီရခိုင်တောက်ပြည်ရင်းနဲ့စိတ်ကားနေပြီးတော့အိန္ဒိယသမုဒ္ဒရာကိုထပ်မဲ့ထပ်ပေါက်ကအစိုးရကြရကြိုပြီးတော့ dari lawanir ya, kita itu jamur. Aini ya mah tu, sejajar leca, kita ni bila solo, bama dua lalu jamur, rawu solo ane ta. Tapi me, hari ni ya mah, India gal eh, hari ya kan di la, ne, kini ne u piat bila dua, kini aku dua di Yilan, Gonglan Pao Chen lah, Pao Lan Pao, hari ya mah, India gal, nak usah di tui le, India ne Jepun ne gal le, belu. แต่จะชี้ลงสุดอินเดียก็ลูกอีสเอ็กซ์อีสโพลิซีอ่ะเนี่ยมาอุปยาบีโร่ไทยนู่นเวียดนามนู่นอันนี้ด้วยญี่ปุ่นก็ด้วยเช่นนั้นลูกสุดแรกก็จะรอดจะบังอารมณ์มาละเดี๋ยวมาตัวเนี่ยเซนเดียลูเซียนบาเบลีเซอินเดียเนี่ยเลยเซนเดียอ๋อตัวเนี่ยอินเดียนู่นมูรีบาเบลีเลยตัวอันดับที่หนึ่งอ๋อบ่เนาะอันนี้ดูดูได้เลยลูกเช่นนั้นเอาเช่นกันถ้าจะก้าวเข้าไปจับบ่ที่ลายเบลเวชเชนก็ ถ้าจะก้าวว่าเนี่ยลงอ่ะเอเนอร์ดีแล้วเท่ามาลาดว่าดีอ๋อเช่นมาดีเช่นตัวจ้าเรนลุยตัวจ้าว่าประมาณจริงลาดว่าดีอ๋อแต่กูยี่ดีอ๋อเอเอโรบารุเนี่ยด้วยยาเสพติดเนี่ยด้วยบีอ๋อยี่ดีเลยค่ะจ้าเนาะลุลล์บีอ๋อเดียร์มีอะไรอยู่กับเวลูกูเช่นนี้ดูพันดีเบี้ยบ้าบีอะไรลูกคนเบี้ยบ้าลูกเจ้าหน้าเจ้ามาเอเนอร์ดีสุยาอยู่สิยาอยู่กับเวลูกเจ็บบ้ามาเบี้ยวสุราเช่นมาเบี้ยว
แต่เบียร์สุดท้ายเซมาเลยตัวดังสุดเลยก็จะเซมาเบียร์เองดีเราขันเลยอะบ่แต่กูน่าจะก็ไอเซมาเบียร์ลุนยาวลงกูเซมาเบียร์ตัวนั่งไงยะต้องช้าแต่เจ้ามาบ่เลย
โอเคจนรู้สึกนี่ก็วันนี้คงชอบเบียร์มาสุดยิ่งที่นั่งไงยะปกุรีกูตัวเลสต์ตัวเล่ลานี่ยาร์กิจ้าฮะยามานั่งไงยะนี่ยังไงเนี่ยดโมกรีเย่กูช่วยได้
สุรุยจูซีวานเนี่ยสิ่งสิ่งเอจูซีวาวูปูวิโรพิชฌงซีเรลุต้องสับปีนดีกงชกยามเสวยมามรักเนี่ย
โอเคอันนี้พี่อลุยยาวาเลยดีตัวจูซีวาต้องเอาพี่เดอเอาเมียเนลุพี่อ่านให้ดูสิ่งของที่เป็นการจะรู้ปูวิโรเนี่ยทั่วตัวเรลุต้องทำเมียลุจะนอนรอเทมาเลย
มันเองเอาลาจาร์ดีป้าเอเดโรนเนี่ยพัฒนาเจ้าหน้าที่อู่จ้างได้ยามาเยสต้องได้เจ้ามาหน้าสิงเกียร์รับเชื่อไปเลยกูรอดาวดาตันโซเย่ลูรุจามาเอกันรับเชื่อไปเลยที่รับมาโรกูเวพิจารณาหมู่เนี่ยยาดีตัวกูพิจารณาหมู่เล็กนารีบลูกว่าชาติเลสุรากูเต็มเสร็จท่าวเลยเปล่า
ยังไงมั้งกูไปเยอะกับกูเซมูเวียนี่เดี๋ยวเราดูยาที่เราคุณเนี่ยตามมาเอ็มยี่ว่าจะพัฒนาอะไรดูเลยยาที่เราเนี่ยว่าพัฒนาไปส่วนใหญ่กูไปจำที่ตลาดตามมาพัฒนาจะพัฒนาสูบีส่วนใหญ่กูไปดีจ้าเราเลยจุดนี้เนี่ยว่าเลยกูไปจำพัฒนาเนี่ยตัวกูจะว่าจำพัฒนาเลยตัวนี้เล็กน้อยตัวนี้เล็กน้อยจำว่ามีจีเลยค่ะทุเรียนว่าทุกเช้าวันทุกเช้าเดือนเราไม่เอาจะไหนก็คุยเสียไปว่าเลยเออรู้ยังขนาดกูเลยกูไปรู้สึกแบบที่ยาที่
virus and bacteria อยู่ผู้ยกคันสนิทกับตักแค่แค่คําเพราะล่ะได้ดิจังลูยะคันน่ะกูยะผู้เจนญิมาล่ะเลยตะแฟกก็อผู้เจนญิมาล่ะจริงอาภิญวนย้อมล่ะได้บคทีเรียเนี่ยไวรัสเนี่ยแอนไวรอนเมนต์เปลี่ยนเลยตัวได้คําตัวรู้เนี่ยอดีตเปลี่ยนหมู่หนูอ่ะปูบี้เนี่ยได้ดังนั้นกูยะมีมีเนี่ยคันน่ะกูผู้เจนญิมาล่ะมันไม่ใช่เนาะสอดาริก็อะญาสุมาดูจ้ะกูไม่จ้องผิดเด้กูผู้เจนไม่แตกปုံเนี่ยยาดีตัวไม่จ้องผิดเด้กูผู้เจนไม่แตกปုံเนี่ยอ่
င်ဖြစ်စေမှာလည်းပဲဆရာတို့ယောဂဖြစ်ခါစားမှာရိုးရိုးအေးမိတဲ့ virus ဝင်တဲ့လက္ခဏာတုတ်ဝေးရာသီတုတ်ဝေးရဲ့လက္ခဏာတွေ COVID-19 လက္ခဏာဆိုပြီးတော့ဆရာတို့ကော်လံလေး၃ခုနဲ့ဒူနာလူတွေကိုအသိပညာပေးထားတာလေးရှိရပေါ့နော်ဆိုတော့ဒီမှာဒီတစ်ခေါက်ဖြစ်တဲ့ဒီဖြန့်နာမှုတွေမှာအများစုဆရာတို့တွေ့ရတာကတော့ဖြားတဲ့အခါဒီ COVID-19 နဲ့ပါကွာလဲဆိုတော့အပူချိန်ညှင်းတဲ့လူတွေများတယ်ဥပမာအဖြားတရားညှင်းတဲ့အထက်ဖြစ်တဲ့သူတွေပို့တွေ့ရတယ်ပေါ့နော်အဲ့တော့ COVID-19 ကတော့ဖြားသည်တရားပပတ်လည်းမှာပဲဖြစ်ပြီးတချို့ဆိုတရားနဲ့ဖြားတာတွေကပျောက်သွားတယ်ဆိုပြီးတော့ပြောကြတယ်ဒါပေမဲ့အခုတွေ့ရတဲ့ဖြားနာခြင်းမှာတော့ဖြားက3ရက်လောက်ကြီးကြာတယ်အဖြားသည်တရားနှစ်လောက်ကြီးဖြစ်အမြင့်နေပေါ့နော်။ဒါကြောင့်ဖြားတရားနှစ်ထက်ဖြစ်သွားပြီဆိုတော့ဘက်တီးရီးယားကြောင့်ဖြစ်တာပုံများတယ်၊ရာသီတုပ်ကွေးကြောင့်ဖြစ်တာပုံများတယ်လို့အကြမ်းကြီးဆက်အနေနဲ့ယူဆတယ်ပေါ့နော်
။လေကြောင်းနာတာကိုကိုဗစ်ကြောင့်ဖြစ်တဲ့ဖြားနာတာရောရာသီတုပ်ကွေးကြောင့်ဖြစ်တဲ့ဖြားနာတာမှာပါတွေ့နိုင်ပေမဲ့ပြီးခဲ့တဲ့ကိုဗစ်တစ်ကြိမ်လိုက်မှာတော့ကိုဗစ်ဖြစ်တဲ့လူတွေမှာလေကြောင်းနာတာတွေ့ရတဲ့အချိန်တော့အလွန်နှေးပါခဲ့တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါရစေ
။နောက်တစ်ခုကတော့ဒီတစ်ခေါက်ဖြားနာတဲ့လူများစုမှာဆရာတွေ့ရတာဘာလဲဆိုတော့လေဘင်းနာတာလေကြောင်းနာ So Araro, so sore throat, pharyngitis, tonsillitis, no, Agang Yangne, Adi Yangne, Lekanari Ma, Lejang Nare. So bacteria infection, virus infection, Lejang Nare, Dodo, the Saru, the bigger 30 with Mapjede, Kubin and Yoga Maro, Lejang Nare, Lua Dorolis, the Salunari, Maturo Neva, Luyao Teyama, Teyang Yao Lagabe, Lejang Nare, Lupore, no, Lejang Lejang Narane, Ajaji Ran, and who dwell like Lucino, Sarah Kubin and Chipu Yaga, Nevido, Sarutogui Yogane, the Chapagiria Yoga, the Jam Cheta Pumia, and the Tiare.
And then the Lakanashi, Kubin Chipu Yarin, Yaraba.
ဒီရပိုင်းချားတဲ့လူတွေမှာတော့အနှံ့ပြောက်တဲ့လက္ခဏာပါဝင်ကိုဗစ်လက္ခဏာရှိတဲ့လူတွေကိုအတွေ့နေတယ်လို့သိရပါတယ်။ချားနာတဲ့လူများစုကရာသီတဝင်းနဲ့တာမန်အေးမီချားနာတာတွေဖြစ်နိုင်ပေမယ့်အခါရရှိနေပြီဆိုရင်တော့မပေါ်စားပဲဆရာဝန်နဲ့ပြသတိုင်ပင်တင်တယ်လို့ဒါတော့ဥပမာကျွန်တော်ကအခုလိုချက်ပြောပါတယ်။အခုဆရာတို့ဒီတပတ်နှစ်ပတ်မှာတွေ့ရတဲ့ချားနာခြင်းတွေမှာတော့အနှံ့ပြောက်တာကို ချမ်းဆိုးတာတွေလေချောင်းနာတာတွေရောကြသွားတယ်။နော်အောက်ဆီဂျင်ထိခိုက်မှုမရှိဘူးအဆုတ်ထိခိုက်အောက်ဆီဂျင်ကျတာမရှိဘူးအဆုတ်ထိခိုက်မှုမရှိဘူးနော်ဆိုတော့ဒီဟာတွေဒီကိုဗစ် -19 နဲ့နည်းနည်းကွာခြားနိုင်တဲ့မှန်ဆချက်ဖြစ်ပါတယ်။အဲ့တော့တကယ်၍များဒီယာဒီမှာအဖျားဒီ9ရက်9ရက်အထိဆက်ပြီးတားရှိနေမယ်။ခုနှစ်ရက်ပြည့်တဲ့အထိလူဟာကောင်းကောင်းလလန်းဆန်းဆန်းမရှိဘူးနေမကောင်းသေးဘူးဆိုရင်နော်ဆရာဝန်နဲ့ပြတ်တာပြီးတော့ဒါဒီဘယ်ရောဂါကြောင့်ဖြစ်တာလဲဆိုတာဆက်ပြီးစစ်ဆေးဖို့လိုအပ်နိုင်တယ်။အဲ့တော့ COVID-19 ရောဂါများဖြစ်ခဲ့ရင်ခုနှစ်ရက်နောက်ပိုင်းမှာအဆုတ်ထိခိုက်ပြီးတော့ဒီအောက်ဆီဂျင်ကျတာတွေဒီသက်အန္တရာယ်ရှိတာတွေဆက်လက်ဖြစ်ပွားနိုင်တဲ့အတွက်ခုနှစ်ရက်အထိမှာဖြန်းနာတာကြီးမပြောက်သေးဘူးဆိုရင်တော့ဆောင်းနဲ့တိုင်နေပြီးတော့စနစ်တကျကုသမှုခံယူဖို့ကြာနေနေနောက်ဆုံးကြံပြုချက်ပ
ါဒီရက်ပိုင်းမှာ COVID ကြောင့်ဖြန်းနာတဲ့သူရောရာသီလိုကွင်းနဲ့တာမန်အေးပြီးတာကြောင့်ဖြန်းနာတဲ့သူရောအရေးတွေ့မြင့်နေတာကြောင့် COVID ဖြန်းနာတဲ့ရာသီလိုကွင်းဖြန်းနာတာမန်အေးပြီးဖြန်းနာတွေရဲ့လက္ခဏာကွဲပြားပုံတွေအကြောင်းကိုသတိပေးပို့လိုက်ရအောင်ပါတယ်ကျွန်တော်တို့က
ဒေါက်တာတန်းစောရဲ့လူမှုကျန်းမာရေးကဏ္ဍမှာဖြားနာမှုတွေဘယ်လိုကွာခြားသလဲဆိုတဲ့လက္ခဏာတွေကိုတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကကိုရန်နိုင်တင်ဆက်မဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။
အနာနိုင်ငံမှာကျင်းပမယ့်2022ကမ္ဘာဖလားဘောလုံးဝဲအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထပ်ပြီးတော့ထွက်လာပါပြီ။2022ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာဆက်ကစားကြတာမှာဘရာဇီး၊ကင်ဇစ်၊စပိန်၊အင်္ဂလန်၊ဘယ်ဂျီယံ၊ခရိုအေးရှား၊ဆာဗီးယားနဲ့ဆွစ်ဇာလန်အသင်းတွေခြေစစ်ပွဲအောင်ခဲ့ကြပါတယ်။တောင်အမေရိကဇုံဘက်မှာတော့ဘရာဇီးနဲ့ကိုလံဘီယာတို့နိုမာ17ရက်နေ့ကကစားခဲ့ကြတာမှာဘရာဇီးကကိုလံဘီယာကိုတကိုးကိုးမရှိနဲ့နိုင်ပြီးတော့ဘရာဇီးအတွက်တလုံးနဲ့သောအနိုင်ဂိုးကိုတော့လူကတ်စ်ပါခေတာကသွင်းခဲ့တာပါဘရာဇီးသင်းဟာ12ပွဲကစားပြီးချိန်မှာ17ပွဲနိုင်တပွဲတည်34မှတ်နဲ့တောင်အမေရိကဇုံကနေပထမဆုံးခြေစစ်ပွဲအောင်လာတဲ့အသင်းဖြစ်လာခဲ့ပါတယ
် Sim claro agora classificado podemos já comemorar e nos preparar ainda mais para a Copa do Mundo que está cada vez mais perto
အခုကျွန်တော်တို့ခြေစစ်ပွဲအောင်သွားပါပြီဒါကြောင့်ကျွန်တော်တို့အောင်ပွဲခံပြီးတော့ကမ္ဘာဖလားအတွက်လည်းစတင်ပြင်ဆင်နိုင်ပါပြီကျွန်တော်တို့အတင်းသားတွေကလည်းပို့ပြီးတော့စုစုစည်းစည်းနဲ့ရှိလာနေပါပြီ။ဒါကကျွန်တော်တို့အတွက်ရည်ကြီးပါတယ်။အိမ်ခွေးမှာအခုလိုကျွန်တော်တို့ပိတ်သက်တဲ့အားပေးမှုကြောင့်ကျွန်တော်တို့အနိုင်ရခဲ့တာပါ
။ဥရောပဇုံဘက်မှာတော့နိုမာ73ရက်နေ့ကပြင်သစ်ကကာဇက်စတန်ကို8-6မရှိဘယ်ဂျီယံကအက်စတိုးနီးယားကို3-2နဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်ခဲ့ကြပါတယ်။အင်္ဂလိပ်တွေကကစားတဲ့ခရိုအေးရှားနဲ့ရုရှားပွဲမှာတော့ရုရှားဘက်က9-6ကိုသွင်းတဲ့ဂိုးတွေနဲ့ခရိုအေးရှားကနိုင်တော့တာကြောင့်ရုရှားကိုကြော်တက်ပြီးတော့23မှတ်နဲ့အုပ်စုပထမရပြီးခြေစစ်ပွဲအောင်ခဲ့ပါတယ်။အုပ်စုဘီကစပိန်နဲ့ဆွီဒင်ပွဲမှာတော့စပိန်ကပွဲဘီကနီမှာမိုရာသွင်းတဲ့ဂိုးနဲ့တကူးကူးမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပေမဲ့ပေါ်တူဂီအသင်းကတော့အိမ်ခွေးမှာဆာဗီးယားကိုရှေ့ကနေဥဆောင်နေပြီးမှပွဲဘီကနီပေးလိုက်ရတဲ့ဂိုးနဲ့ငကိုးနဲ့ရှုံးတာကြောင့်ဆာဗီးယားကကြော်တက်ပြီးတော့အုပ်စုပထမနဲ့ခြေစစ်ပွဲအောင်သွားခဲ့ပါတယ်။တကယ်လို့ဒီပွဲမှာပေါ်တူဂီအနေနဲ့ပြေးကျခဲ့ရင်တော့မှခြေစစ်ပွဲအောင်မှာဖြစ်ပေမဲ့ရှုံးသွားတဲ့အတွက်ရှုံးထွက်ဆင့်ကိုဆက်ပြီးတော့ကစားရမှာဖြစ်ပါတယ်။ဒန်လန်လေးကကစားတဲ့ပွဲတွေမှာတော့ဥရောပချန်ပီယံအီတလီကမြောက်အိုင်လန်နဲ့ဂိုးမရှိသေးကျသွားပြီးတော့ဆွစ်ဇာလန်ကဘူလ်ဂေးရီးယားကို4-6မရှိနဲ့နိုင်သွားတာကြောင့်ဆွစ်ဇာလန်က18မှတ်နဲ့တိုက်ရိုက်ခြေစစ်ပွဲအောင်ပြီးတော့အီတလီကတော့ပလေးအော့ဖ်ရှုံးထွက်ဒုတိယဆင့်ကိုကစားရမှာဖြစ်ပါတယ်။အုပ်စုအိုင်မှာတော့အင်္ဂလန်ကဆာမာရီနိုကို10-6မရှိနဲ့နိုင်ပြီးပိုလန်ကဟန်ဂေရီကို9-2နဲ့ရှုံးပါတယ်။ Dajang England and the such chowman that is the way on the way. Yeah. Go, go, go. နောက်ထပ်နှစ်စက်နေကမ္ဘာဖလားအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထွက်လာချိန်မှာပဲကာတာကမ္ဘာဖလားအတွက်လန်ဒန်ခန်းနာကိုလည်းဒိုဟာမြို့မှာဒုမဆလီယက်နေ့ကလုပ်ခဲ့ကြပါတယ်။ဒိုဟာမြို့စိတ်ကမ်းမှာဒီခန်းနာကိုလုပ်ခဲ့တာဖြစ်ပြီးတော့အိမ်မှာတော့အိမ်ရှိကာတာနဲ့အတူအဲ့ဒီရမတိုင်စောပိုင်းကကမ္ဘာဖလားခြေစစ်ပွဲအောင်ထားတဲ့ဂျာမနီ၊ဘရာဇီး၊ဒန်မတ်ကင်းစစ်နဲ့ဘယ
بالدول المتأهلة لكأس العالم 2022 في
قطر. كان نعم ما جنب من أشان السامي كبار فلاغو. تشيسي بوي أونارين نعم نيجو. جوزوري أنينه. دي إيرلندي كان نعو لو دابا. دي ما جامني تيم باواره. نوبي برازيل بلجيم جند تيني. تشيسي بوي أونابي. في هذا كينغا كونجي بيرد تيني. متجاكي ما تبي يولا ما با. جنرال أنينه نعم نعم ما تكهو بيوشين يا كونه. كبار فلاغي بحناي مو جوا. سيزن نبي. كيماشي ده دوري
ကိုကျိုးကြမှာပါဘူးအစားပြီးပြန်ဝဲကျင်းပါဖို့ကတနည်းတော့သာလူတော်ပြီးဒီဘွဲကိုကာရာပီသူတွေကလည်းပျော်ရွှင်စွာဆင်နွှဲကြမှာဖြစ်ပါတယ်ရှင်းလင်းမှာကျင်းပါမယ့်ကာတာကဘာဖလာကိုတော့ကာတာနိုင်ငံရဲ့ရာသီဥတုအခြေအနေကြောင့်ပုံမှန်ကျင်းပနေကြဂျွန်လမှာကျင်းပါမှာမဟုတ်ပဲအပူချိန်သက်သာတဲ့နိုဝင်ဘာ 22 ရက်နေ့ကနေဒီဇင်ဘာ17ရက်နေ့ထိကျင်းပါမှာဖြစ်ပါတယ်ရှင်းလင်းပိုင်းဒေသမှာကဘာဖလာကိုတခါမှမကျင်းပဘူးသေးတာရဲ့ပြီးတော့ပုံမှန်ကျင်းပနေချိန်မဟုတ်တဲ့ ယောဘဘောလုံးရာသီတဝက်လောက်မှာပြားဖြတ်ပြီးတော့ကျင်းပမှာဖြစ်တဲ့အတွက်ဒီကမ္ဘာဖလားပွဲနဲ့အသင်းလေးအပေါ်မှာဘယ်လိုရိုက်ခတ်မှုတွေအကျိုးဆက်တွေရှိလာမလားဆိုတာကလည်းစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ဖရာဟာအော်စတြေးလျန်အိုပန်မှာကစားဖို့အတွက်အချိန်မီကြန့်ခိုင်လာဖို့မဖြစ်နိုင်ဘူးလို့နီးပြအီဗန်လူဘိုချစ်ကပြောပါတယ်ဆမန်တပေါ်ကေဗရမန်တပေါ်ကေဘယ်ကိစ္စအန်ကောရင်ဖတ်စ်ဒီရီဘီလီတေးရှင်းကိုနိုရှင်ဒိုလူးဘိုလဲဆရဲပရွန်တိုအယ်ချန်တိုပချန်တိုဒီပေါ်တာဗင်ချယ်လ်တော်နေယောယူဒါလိုပြောရင်တော့သူကပြိုင်ပွဲကိုနိုင်ရဖို့အတွက်ပြန်ထူထောင်တဲ့အစ်မမရှိနေပြီးတော့ကစားနိုင်မှုခ
down to those low ha. Grandslam go chain a says in it, and Yazon Yatara led to Nila Jong. Again, look, federal wimpy and I meet or don't know as Hanang, you know, deep weather lay. Grandslam go a chain a says in it, and Yazon Yatara to Toyo's loan pianet, but Hamazon were Kilamawa. I don't Australian Open tennis game where down on she to be better to do Toyo's loan pianet and move. So let me jump.
ကိုရနိုင်တင်ဆက်သွားတဲ့တပတ်တွင်းအားကစားသတင်းတွေမှာကန္နာမျိုးစုံကအားကစားသတင်းတွေကိုနားဆင်ကြရတာပါခင်ဗျာ PO ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့ချင်းပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကခရစ်ယာန်ဘုရားကျောင်းတွေနဲ့လူနေအိမ်တွေအပါအဝင်ရွာလုံးကျွတ်မိရှုတာတွေလုပ်ခဲ့ပါတယ်မြန်မာစစ်တပ်ကပြည်သူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရက်ဆက်စွာနှိပ်ကွပ်တာတွေနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့အကြမ်းဖက်နှိမ်နင်းတာတွေဆက်လက်အရှိန်မြှင့်လှုပ်ဆောင်နေတာကြောင့်အမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်မကင်းဖြစ်ရပါတယ်မြန်မာစစ်တပ်ကပြည်သူတွေရဲ့နေအိမ်တွေနဲ့ဝတ်ပြုကိုးကွယ်ရာနေရာတွေပါမကျန်နှိပ်ကွပ်နေတဲ့ရက်ဆက်တဲ့လုပ်ရမျိုးကိုအပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောပါရယ်ဒီလိုလောက်ရတဲ့ဟာစစ်အစိုးရပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုလုံးဝခရုမစိုက်ဘူးအလေးမထားဘူးဆိုတာကိုပြသလိုက်တာပါပဲလို့ဆိုပါရယ်မြန်မာစစ်တပ်ကိုလက်နက်မယောင်းချရေးအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်မဖြစ်ပွားအောင်ကာကွယ်နိုင်ဖို့မြန်မာစစ်တပ်အနေနဲ့တာဝန်ခံဖို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဖိအားပေးဖို့ Mr. Ned Price ကတောင်းဆိုလိုက်ပါရယ် မြန်မာစစ်တပ်ကဒီမိုကရေစီနိလန်တကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ၁ရက်နေ့အာဏာသိမ်းဖယ်ရှားခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်ခေါင်းဆောင်တွေကိုဒီနေ့အထိထိမ့်သိမ်းထားဆဲဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးစစ်တပ်ကအာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနဲ့နှိမ့်နှင်းကြတာမှာ1200ကျော်သေဆုံးပြီးအစိုးရအရာရှိတွေတက်ကြွလှုပ်ရှားသူတွေတည်င်းတောက်တွေနဲ့နိုင်ငံသားတွေအပါအဝင်9000ကျော်ဖမ်းဆီးခဲ့ပါတယ်။မြန်မာစစ်တပ်ကနိုင်ငံရဲ့ဒေသတော်တော်များများမှာထိုးစစ်ဆင်တာတွေအရှိန်မြင့်လှုပ်ဆောင်နေတာကြောင့်ဒေသခံတွေအများအများအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးကိုဗစ်ရောဂါအန္တရာယ်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေကြပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံရဲ့ဒေသတချို့မှာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစစ်ရေးထိုးစစ်ဆင်တာတွေတိုးလုံနေတာကြောင့်စိုးရိမ်မိတယ်လို့မစ္စတာနက်ပရက်ကအလေးအနက်ပြောဆိုလိုက်ပါတယ်။အကြမ်းဖက်နှိမ်နင်းတာတွေကိုချက်ချင်းရတန်းရက်ဖို့နဲ့မတရားဖမ်းဆီးထားသူတွေအားလုံးပြန်လွှတ်ပေးပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထိန်းသိမ်းဖို့မစ္စတာနက်ပရက်ကတောင်းဆိုလိုက်ပါတယ်။စစ်တပ်ကမြန်မာပြည်သူတွေကိုရက်ဆက်ကြမ်းကြုတ်စွာနှိပ်ကွပ်မှုတွေကိုဆက်လက်လှုပ်ဆောင်နေတာတွေအတွက်မြန်မာစစ်တပ်ကတာဝန်ခံမှုရှိလာအောင်အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းသွားမှာဖြစ်ကြောင်းမြမအကြက်အတဲကိုငြိမ်းချမ်းစွာအပြေရှာရေးမြန်မာနိုင်ငံဒီမိုကရေစီလမ်းမှန်ပေါ်ပြန်လည်ထိန်းသိမ်းနိုင်ရေးအတွက်ကြိုးပမ်းနေကြသူအားလုံးအပါအဝင်မြမပြည်သူတွေကိုဆက်လက်ထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရ Netpress ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကြာသာပတေးနေ့ညဘက်9:00-10:00ထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်။အာဖဂန်ဘူဟန်ကပိုင်ဆိုင်တဲ့ဒေါ်လာ9ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးဗန်နာယီယာဖိတ်ဆို့တန်းခတ်ထားတာကိုရုတ်သိမ်းမပေးရင်အာဖဂန်နစ္စတန်နိုင်ငံကနေဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးနိုင်တဲ့အနေနဲ့ရှိတဲ့အကြောင်းတာလီဘန်နိုင်ငံကြီးဝန်ကြီးကအမေရိကန်ကွန်ဂရက်စ်တော်ကိုဗုဒ္ဓနေ့ကအိတ်ဖွင့်ပေးစာတစ်စောင်ရေးသားသတိပေးလိုက်ပါတယ်။ဖိတ်ဆို့မှုတွေဟာကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေသာမကအခက်အခဲကြုံနေရတဲ့တန်းနဲ့ချီတဲ့အာဖဂန်တွေအတွက်စာနာမှုအကူအညီပေးရရေးကိစ္စတွေမှာပါထိခိုက်နေနိုင်နေရတယ်လို့တာလီဘန်နိုင်ငံကြီးဝန်ကြီးအမီယာခန်မူတာကီရဲ့ယုံကအင်္ဂလိပ်ဘာသာအပါအဝင်ဘာသာပေါင်းစုံနဲ့ရေးသားထုတ်ပြန်တဲ့စာထဲမှာဖော်ပြခဲ့တာပါ။ပါကစ္စတန်နိုင်ငံမှာအာရမပြုချမှုကျူးလွန်မှုတွေကိုဒါရုန်နီးနဲ့တင်းကွတ်တာအပါအဝင်ပြင်းထန်တဲ့အဖြစ်ပေးဖို့နဲ့အမှုတွေကိုမြင်းမြန်းဆန်းဆန်းစီရင်ဖို့ဥပဒေတရက်ကိုပေါ်ဒူးနေမှာလွှတ်တော်ကတည်ပြလိုက်ပါတယ်။မချသေးငါဆက်လို့အမျိုးသမီးနဲ့ကလေးတွေပေါ်အာရမပြုချမှုတွေတိုးလာနေရကထိရောက်အရေးယူဖို့တောင်းဆိုမှုတွေထွက်ပေါ်လာနေချိန်မှာလွှတ်တော်ကပြတ်ဆန်းလိုက်တာပါ။ဥပဒေသေးရအာရမပြုချမှုဆွဲချက်တွေနဲ့လိန်ပိုင်းဆိုင်ရာစော်ကားမှုတွေကိုဆုံးဖြတ်စီရင်ဖို့တတ်နိုင်သမျှလေးလလောက်အတွင်းမှာမြင်းမြန်းဆန်းဆန်းစီရင်ဖို့နိုင်ငံတော်အစိုးရမှဆူရကနေအထူးခွန်ရုံးတွေစီစဉ်ပေးရမှာလည်းဖြစ်ပါတယ်။ကမ္ဘာတစ်လုံးဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံရဲ့ဌာနကနှစ်စဉ်ဆုံးဖြတ်သတ်မှတ်တဲ့အထက်မှာမြန်မာနိုင်ငံကိုလည်းဆက်လက်ထပ်သွင်းလိုက်ပါတယ်။နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ LB ရဘာသာရေးလွတ်လပ်ခွင့်ချူပေါက်တဲ့အစိုးရတွေအဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကနှစ်စဉ်သတ်မှတ်ရမှာမြန်မာနိုင်ငံကိုဒီနှစ်မှာလည်းဆက်လက်စီရင်သွင်းနေတာပါ။မြန်မာ၊တရုတ်၊ရုရှား၊မြောက်ကိုရီးယား၊အီရန်ပါဝင်နိုင်ငံပေါင်း10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချူပေါက်မှုတွေကိုစိတ်တကျကျူးလွန်ရမှာပါဝင်ပတ်သက်တာဓမ္မမို့လက်ခံထားတာကြောင့်ဆိုးရိမ်စရာနိုင်ငံတွေဖြစ်နေသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓနေ့ကြီးညာရက်ထုတ်ပြန်ရမှာပြောဆိုလိုက်တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မန်အင်ဂျင်နိုင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီ ကုတ်နဲ့ဒဲရက်စမစ်တို့ဖြစ်ကြပါတယ်။သောတာပတိနိမနဲ့ VO ရဲ့အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းလူမီတာ3249လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ။သောရစီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.